Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ်နိုဝင်ဘာလ13ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမျိုး1925 30နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
အနည်းခန့်သိခင်ကြပါပါစေကျွန်တော်တမောင်သားမှာဒီနေ့ထိတ်တန်းကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးခြင်းပါတယ်ရှစ်တောင်အခြားဒေသကိုစီးတိုက်ပွဲအသစ်ရဲ့ရှေ့တန်းစစ်မျက်နှာအဖြစ်ခံမှာမဟုတ်ဘူးလို့အာဆီယံအလဲကျဥက္ကဋ္ဌအသစ်ဖြစ်လာပဲအင်ဒိုနီးရှားတံပရာကကလေးပြူလိုက်ပါတယ်ပဋိပက္ခတွေဖြစ်ပေါ်လာမှာကိုဟန်တားနိုင်ရေးနှစ်ဖက်ဆွေးနွေးညှိနှိုင်းနိုင်မှုပြည်ထောင်ငံအတွက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ပေးထားတယ်လို့အာရှတိုက်ကခေါင်းဆောင်တွေကိုအမေရိကန်တံပရာဂျိုးဘိုင်ဒန်ကဒီကနေ့မှပြောကြားလိုက်ပါတယ်မြန်မာစစ်ကောင်စီကသဘောတူညီချက်900ကိုအကောင့်ထဲပေါ်ပြီးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ရမယ်လို့လည်းတမရဂျိုးပိုင်တဲကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်တို့တင်ပြပေးကြမှာပါခွေးရနိုင
်ဟုတ်ကဲ့ပါသတင်းတွေအပြီးနားဆင်ရမယ့်အထက်မှာတော့မြန်မာရေးကိစ္စအပေါ်မှာနယူးဇီလန်ဆိုရရဲ့သဘောထားနဲ့ပတ်သက်ပြီ
းအခက်ခဲလေးတွေရှိရဆိုတော့ကစစ်တပ်ကိုလည်းသူတို့ကအစိုးရအနေနဲ့သူတို့ကအတိမမပြည့်ဘူးနော်ညီမတို့ NUG အစိုးရ
Democracy for Myanmar Working Group ရဲ့အမှုဆောင်အရာရှိချုပ်မတ်တင်မမဦးပြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ပတ်စင်ကဏ္ဍတွေမှာတော့ကမ္ဘာတစ်လောခီးသွားကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာကဏ္ဍသတင်းတွေကသုတအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုဥတည်မောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ကအကြီးညာပေးမှာဖြစ်ပါတယ်ဗျာ
ရှစ်တောင်အခြားဒေသကိုစစ်တိုက်ပွဲအသစ်ရဲ့ရှေ့တန်းစစ်မျက်နှာအဖြစ်ခံမှာမဟုတ်ဘူးလို့အာဆီယံဥက္ကဋ္ဌအလဲကျဥက္ကဋ္ဌအသစ်ဖြစ်လာမယ်အင်ဒိုနီးရှားတပ်ပရာကကတိပြုလိုက်ပါတယ
် and anchor for global stability consistently uphold international law and not be a proxy
အာဆီယံဟာငြိမ်းချမ်းတဲ့ဒေသဖြစ်လာပါမယ်ကမ္ဘာတည်ငြိမ်ရေးအတွက်မိခိုအားထားရနေရာလည်းဖြစ်ရပါမယ်။နိုင်ငံတကာဥပဒေတွေကိုတသမတ်သဲဆွဲခံရပါမယ်။အင်အားကြီးအာဏာတရက်ကိုကိုးစားပြုတာမျိုးမဖြစ်ရပါဘူး။လက်ရှိပထဝီနိုင်ငံရေးရဲ့အပြန်အလှန်တဲ့ရောက်အားတွေကိုကျွန်တော်တို့ဒေသအတွင်းမှာစီးအတိုက်ပွဲတစ်တရာအဖြစ်ပြောင်းလဲသွားမှာကိုအာဆီယံကအဖြစ်မခံသင့်ပါဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဆိုပါတယ်။လူသားပေါင်း900နေထိုင်နေကြတဲ့အာဆီယံဒေသဟာဂုံသိက္ခာရှိတဲ့ဒေသဖြစ်ရမယ်။လူသားဝါဒနဲ့ဒီမိုကရေစီကိုအားပေးထောက်ခံရမယ်လို့ဂျိုကိုဗီဒိုတို့ကပြောပါတယ်။ဒါပေမဲ့အဲ့ဒီမူတွေဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးဆက်လက်ဖြစ်ပေါ်လာခဲ့တဲ့ဖြစ်ရပ်တွေနဲ့ကမ္ဘောဒီးယားနိုင်ငံရဲ့လူခွေးဆရာပြဿနာတွေကြောင့်ညှဉ်းနှွမ်းခဲ့ရပါတယ်။တရုတ်ကအာရှပစိဖိတ်ဒေသမှာပို့ပြီးစီးအေးရတုံ့မြင့်လာခဲ့ပြီးထိုင်ဝမ်အသူရဲ့အချုပ်ချပိုင်းနယ်မြေအဖြစ်နဲ့အခိုင်အမာပိုပြောလာခဲ့တဲ့အတိုင်းအမေရိကန်ကလည်းတရုတ်ရဲ့အင်အားကိုတံပြန်တဲ့ခြေလှမ်းတွေလှမ်းလာတာကြောင့်ဒေသတွင်းမှာစီးအေးတိုက်ပွဲအသစ်ကိုတင်းမာမှုတွေတွန်းမြင့်လာပါပါ။အာဆီယံခေါင်းဆောင်တွေဖနှောင်းမင်မှာတွေ့ဆုံနေကြချိန်မှာပဲ Quad လို့အတူကောက်ခေါ်တဲ့ American, Australia, Japan နဲ့ India လေးနိုင်ငံမဟာမိတ်အဖွဲ့ဟာဖိလစ်ပိုင်နိုင်ငံရဲ့အရှေ့ဘက်ပင်လယ်ထဲမှာစစ်ရေးလေ့ကျင့်နေကြဆဲဖြစ်ပါတယ်။စနေနေ့မှာပဲတရုတ်စစ်တပ်ကတိုက်လေယာဉ်တွေနဲ့ဘုံးကျဲလေယာဉ်36ဆင်းဟာထိုင်ဝမ်အနီးမှာပြန်တန်းခဲ့ကြပါသေးတယ်။လေယာဉ်ဆယ်စီးဟာထိုင်ဝမ်ရေလိုက်ကြားထဲကတရုတ်နဲ့ထိုင်ဝမ်ကိုချားထားတဲ့မြင်းကိုဖြတ်ကျော်ပြန်တန်းခဲ့တယ်လို့ထိုင်ဝမ်တာဝန်ရှိသူတွေကပြောပါတယ
်ပြည်ထောင်ခါတွေဖြစ်ပေါ်လာမှာကိုဟန်တာနိုင်ရေးနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့တရုတ်နိုင်ငံအတွက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ပေးထားတယ်လို့အာရှတကခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့အောက်တိုဘာလ13ရက်နေ့မှာပြောကြားလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံဖရန်ပင်မြို့မှာကျင်းပတဲ့အရှေ့အာရှထိပ်သီးဆွေးပွဲနောက်ဆုံးနေ့မှာသမ္မတဘိုင်ဒန်ကအဲ့လိုပြောကြားလိုက်တာပါအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ပြိုင်ဘက်နိုင်ငံတခုအဖြစ်ရှိနေမှာဖြစ်ပေမဲ့တရုတ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထုတ်ဖော်ပြောဆိုသွားမှာဖြစ်ပြီးထိုင်ဝမ်ရေလက်ကြားမှာငင်းကြမှုရှိရင်းနဲ့တောင်တုပ်ပင်လေပင်အတွင်းလွတ်လပ်စွာရေချောင်းသွားလာခွင့်ရှိရေးကိစ္စတွေကိုလည်းအရှိအစထိတ်သိညီလာခံကိုဒီကနေ့ပြောကြားတဲ့မင်းကွန်းနဲ့သမ္မတဘိုင်ဒန်ကထပ်သွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ကိစ္စကိုဝေဖန်ပြောကြားခဲ့သလိုမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြလွတ်မှုအန္တရာယ်မြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့သဘောတူထားတဲ့ ပုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပို့ဖို့စတာတွေကိုလည်းတိုက်တွန်းပြောဆိုခဲ့ပါတယ်။သမရပိုင်ရန်ဟာကမ္ဘောဒီးယားနိုင်ငံကနေ G20
မြန်မာစစ်ကောင်စီကသဘောတူညီချက်၅ရပ်ကိုအကောင့်ထဲပို့ပြီးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ရမယ်လို့သဘရဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ကမ္ဘောဒီးယားပူကြီးချုပ်ဟွန်ဆန်နဲ့မနေ့ကဖနောင်းမင်မြို့မှာတွေ့ဆုံခဲ့ကြတဲ့အခါအမေရိကန်သဘရဂျိုးဘိုင်ဒန်ကအခုလိုပြောလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားရေးကိုအမေရိကန်မူဝါဒကစုပ်ကိုင်းထားဆ ျုပ်ကုန်းဗီဒီယိုတို့ကမြန်မာစစ်ကောင်စီကိုစိတ်ပြက်မိတဲ့အကြောင်းအခုလိုပြောခဲ့ပါတယ
် Indonesia is deeply disappointed the situation in Myanmar is worsening
Indonesia ကအတော်ကြီးကိုစိတ်ပြက်ပြီပါတယ်မြန်မာနိုင်ငံအခြေအနေကပိုလို့ပိုလို့ဆိုးလာနေပါတယ်ဘောတူညီချက်900အကောင့်ထဲပေါ်ရေးကလည်းအရေးပါတဲ့တိုးတက်မှုမရှိသေးပါဘူးမြန်မာကိစ္စအကြောင်းပြုပြီးအာဆီယံဆိုတာကဘာပါလို့ပြောဆရာဖြစ်လာအောင်ကျွန်တော်တို့ခွင့်ပြုလို့မဖြစ်ပါဘူးလို့အာဆီယံလက်ချက်ဥက္ကဋ္ဌကပြောသွားခဲ့တာပါဘလို့အကောင့်ထဲပေါ်ကြမယ်ဆိုတာကတော့အမေရိကန်တံပရရောအင်ဒိုနီးရှားတံပရကပါရှင်းရှင်းလင်းလင်းပြောဆိုတာမရှိသေးပါဘူးတံပရဘိုင်ဒန်ဟာဒီကနေ့ကမ္ဘောဒီးယားကနေ G20 အစည်းအဝေးကျင်းပမဲ့အင်ဒိုနီးရှားကိုထွက်ခွာသွားပါတယ်
မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပုံသဘောထားနဲ့ပုံလုပ်ငန်းချမှတ်ဆောင်ရွက်ကြဖို့တောင်းဆိုမှုတွေကိုထောက်ခံကြောင်းကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပတဲ့အရှေ့အာရှတည်တည်ဆေးဝယ်မှာနယူးဇီလန်ဝန်ကြီးချုပ်ဂျက်စတင်ဒါအာဒန်းကပြောကြားလိုက်ပါတယ်မြန်မာစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေနဲ့အတိုက်အခံတွေကိုကုမြင့်တဲ့လောက်ရတဲ့ဟာဘလို့မှလက်ခံနိုင်စရာမရှိကြောင်းလည်းဝန်ကြီးချုပ်အာဒန်းကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုချုပ်ငင်းရေးကြိုးပမ်းဆောင်ရွက်နေသူတွေကုမြစ်ခံခဲ့ရပါတယ်။အဲဒီလိုရဟာအင်မတားမှစိတ်မချမ်းမြေ့စရာကောင်းပြီးဒေသအတွက်လည်းအမဲဆက်ဆွန့်ထင်းစေခဲ့ပါတယ်လို့ဝန်ကြီးချုပ်အာဒန်းကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံအရေးဟာဖြည့်ရှင်းရခက်ခဲတဲ့ပြဿနာတစ်ရပ်ဖြစ်ပြီးနိုင်ငံတကာအသံဝိုင်းရဲ့ဖြည့်ရှင်းနိုင်စွမ်းကိုဆန့်သတ်နေတဲ့ကိစ္စရဖြစ်တယ်လို့လည်းသူကပြောပါတယ်။လက်ရှိအကျဉ်းချခံရတဲ့မြန်မာကောင်းဆောင်တော်ဆန်းစုကြည်နဲ့အတူအရင်ထိတ်သီးဆိုးဝဲတက်ခရတဲ့အချိန်တွေကိုတတိရမိကြောင်းလဲဝန်ကြီးချုပ်အာဒန်းကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေနေ့မှာလိုင်းလံမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တင်္ဂလိပ်နေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။တရုတ်နဲ့ရုရှားရဲ့ဩဇာကိုထိမ့်ချုပ်ဟာတာလိုတဲ့အတွက်အရှေ့တောင်အာရှမှာအမေရိကန်ကစစ်ပောင်းချက်နေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကဒီကနေ့တင်္ဂလိပ်နေ့မှာစွပ်စွဲလိုက်ပါတယ်။ကမ္ဘောဒီးယားမှာရှေ့အာရှထိပ်သီးညီလာခံတက်ခဲ့ပြီးတဲ့နောက်ဘာလီမှာ G20 ညီလာခံတက်ဖို့မထွက်ခွာပြီးရုရှားနိုင်ငံသားအဝန်ကြီးဆာဂျီလက်ဖရော့ဖ်ကဖနောင်းမင်လိမ့်စိတ်မှာတည်င်းတောက်တွေကိုအခုလိုပြောကြားခဲ့တာပါတရုတ်ကဟာနာပြီးရုရှားရဲ့ရှေ့တော်အာရှထိပ်သီးတာတွင်အကျိုးစီးပွားတွေကိုကန့်သတ်ဖို့ရည်ရွယ်ချက်နဲ့အမေရိကန်ကစည်ရေးဆိုင်ရာလုပ်ရက်တွေကိုလုပ်နေတာဖြစ်တယ်လို့လက်ဖရော့ဖ်ကဆိုပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်အနောက်နိုင်ငံတွေကရုရှားပေါ်ပိတ်ဆို့အရေးယူခဲ့တာကြောင့်ရုရှားကထိခိုက်သွားတဲ့သူ့စီးပွားရေးကိုအရှေ့တောင်အာရှဘ ਹੁ ပြုဖို့စ조사လာခဲ့တာပါမြန်မာဘာဝင်အရှေ့တောင်အာရှဟာရုရှားရဲ့အကျိုးစီးပွားအတွက်အရေးပါတဲ့ဒေသတစ်ခုဖြစ်လာခဲ့ပါတယ်ဒါပေမဲ့အခုအရှေ့တောင်အာရှထိပ်သီးစည်းဝေးမှာယူကရိန်းစစ်ပွဲအမေရိကန်တရုတ်အားပြန်မှုနဲ့မြန်မာနိုင်ငံကိစ္စတွေကိုခေါင်းဆောင်တွေကအဓိကထားပြီးဆွေးနွေးခဲ့ကြပါတယ်အမေရိကန်ရဲ့မဟာဗျူဟာအားလုံးပါဝင်ရေးမဟုတ်ဘဲအာဆီယံရဲ့အားလုံးပါဝင်ရေးမူကိုလာပြီးသူ့မဟာဗျူဟာနဲ့အပြိုင်ချဖို့စ조사နေတယ်လို့သူကဆိုပါတယ်အာရှဝန်ကြီးအစ်စ်အစည်းအဝေးတွေမှာသဘောတူညီချက်900ကိုအကောင့်တဲဖို့ပုတ်ပြက်ခွက်ခဲ့တာကြောင့်မြန်မာနိုင်ငံကနိုင်ငံရေးအစ်စ်ခေါင်းဆောင်တွေကိုတက်ရောက်ခွင့်မပြုခဲ့ပါဘူးမြန်မာစစ်ကောင်စီကလည်းအာဆီယံကအားလုံးပါဝင်ရေးမူကိုချိုးဖောက်တယ်လို့အခုရုရှားနိုင်ငံရဲ့ဝန်ကြီးကအမေရိကန်ကိုဝေဖန်ခဲ့တယ်လို့ပဲဝေဖန်ခဲ့ပါတယ
်ယူကရိန်းနိုင်ငံအတွင်းရုရှားတပ်ဖွဲ့တွေတင်ဖိုက်ထားတဲ့ခါဆွန်မြို့ကနေပြန်လည်ထွက်ခွာသွားတဲ့အချိန်မှာပဲရုရှားတပ်ဖွဲ့တွေကိုသူတို့အနေနဲ့ဆက်လက်ထိုးစစ်ဆင်မောင်းထုတ်သွားမယ်လို့ယူကရိန်းသမ္မတကကတိပြုပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းဒေသကခါဆွန်မြို့ကရုရှားတပ်ဖွဲ့တွေထွက်ခွာသွားချိန်မှာတော့ပ က်စီဆုံးရှုံးမှုများစွာကိုခြံထားခဲ့တဲ့အပြင်ငတ်မောခံမမှုနဲ့ထောင်ချောက်ဘုံတွေလည်းထောင်ထားခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့ကိုလနေပါကယူကရိန်းနိုင်ငံကိုရုရှားတပ်ဖွဲ့တွေစတင်ကျူးကျော်တိုက်ခတ်တဲ့အချိန်ကစလို့အခုလိုရုရှားတပ်ဖွဲ့တွေခါဆုံမျိုးကနေပြန်လည်ထွက်ခေါ်သွားတာဟာယူကရိန်းတပ်ဖွဲ့တွေအတွက်အကြီးမားတဲ့အောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်။မြို့ထဲကိုဝင်လာကြတဲ့ယူကရိန်းတပ်ဖွဲ့တွေကိုမြို့ကနေကဖက်ပြီးအနှံ့အနေနဲ့ကြိုဆိုခဲ့ကြပါတယ်။ရုရှားတို့သိမ်းပိတ်ထားတဲ့ယူကရိန်းနယ်မြေတွေကိုယူကရိန်းတပ်သားတွေကပြန်လည်သိမ်းပိတ်လာနိုင်တဲ့အမျှအခုလိုဝမ်ပန်းတတာကြိုဆိုကြတဲ့မြင်ကွန်းတွေနောက်ထပ်အကြိမ်ပေါင်းများစွာထပ်မံမြင်တွေ့ကြရမယ်လို့တမ်းပြည်ကိုနေ့စဉ်ပြောကြားတဲ့မင်ကွန်းအတွင်းသမ္မတဗလိုဒမီဇယ်လင်စကီကစနေနေ့ညမှာပြောကြားခဲ့ပါတယ်။ယူကရိန်းတပ်ဖွဲ့တွေကခါဆန်မြို့ကိုပြန်လည်သိမ်းပိတ်လိုက်နိုင်တာဟာရုရှားအစိုးရအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့စစ်ရေးအရလည်းအရှက်ရစေတဲ့ဖြစ်ရပ်တစ်ခုဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအင်္ဂါနေ့ကစတင်ကျင်းပမယ့်ကမ္ဘာစီးပွားထိပ်သီးနိုင်ငံ20 G20 အစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတပူတင်တို့ထိတ်တိုက်တွေ့ကြမှာမဟုတ်ပေမဲ့ယူကရိန်းကိုရုရှားကျူးကျော်စစ်နဲ့တရုတ်နဲ့အနောက်နိုင်ငံတွေကြားတင်းမာမှုတို့ကအဓိကဆွေးနွေးစရာအကြောင်းတွေဖြစ်လာကြလိမ့်မယ်လို့ယူဆနေကြပါတယ်။ညီလာခံမှာဆွေးနွေးမယ်ဆိုတဲ့ကျန်းမာရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းမဲ့စွမ်းရည်နဲ့ Digital အကူပြောင်းဆိုတဲ့အကြောင်းအရာတွေကိုကမ္ဘာစီးပွားရေးနဲ့ပထဝီနိုင်ငံရေးတင်းမာမှုတွေကလွှမ်းမိုးသွားစရာရှိနေပါတယ်။ဒီထိပ်သီးအစည်းအဝေးကိုခေါင်းဆောင်18ယောက်လာရောက်ကြမှာပါ။ရုရှား၊မက္ဆီကိုနဲ့ဘရာဇီးလ်ကခေါင်းဆောင်တွေတက်ရောက်မှာမဟုတ်ပေမဲ့သူတို့နိုင်ငံကိုယ်စားလှယ်အဖွဲ့လာမှာမို့လို့နိုင်ငံ20တက်ရောက်မှာဖြစ်ပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်18,000ကိုချထားပြီးစစ်သည်မော12စီး၊ရဟရင်13စီး၊တိုက်လေရင်4စီးနှုတ်နဲ့လုံခြုံရေးရယူထားပါတယ်။အစည်းအဝေးခမ်းမနဲ့အစည်းအဝေးတက်ရောက်သူတွေနေထိုင်ရာနဲ့လမ်းတစ်လျှောက်မှာ CCTV အလုံးပေါင်း1,800တပ်ဆင်ထားတာပါ။အင်ဒိုနီးရှားနိုင်ငံဟာတရှိမိတော်တွေရှိတဲ့နိုင်ငံတွေတဲကတနိုင်ငံဖြစ်တာမို့အရေးပေါ်သဘာဝဘေးအန္တရာယ်ဖြစ်ပေါ်လာခဲ့ရင်ကာကွယ်ရွှေ့ပြောင်းကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နိုင်ဖို့အတွက်ဝန်ထမ်း1,500ကလည်းအသင့်ရှိနေကြပါလေအစည်းအဝေးကိုလက်ခံကျင်းပဖို့အဆင်သင့်ဖြစ်နေပါပြီလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကနိုင်ငံတော်မီဒီယာအန်တာရာကိုပြောကြားလိုက်ပါတယ
်နော်မလာရှိနေကကျင်းပခဲ့တဲ့အမေရိကန်သမ္မတသက်တမ်းဝယ်ရွေးကောက်ပွဲမှာရလထွက်မလာသေးတဲ့မက်ဆီနဲ့ဆက်လက်ရေးတွက်နေတာမှာနေဗာဒါပြည်နယ်ကလက်ရှိဒီမိုကရက်အထက်လွှတ်တော်မှကက်သရင်းကော်တက်စ်မတ်စတိုပြန်လည်အရွေးခံရကြောင်းမနစ်စင်နေနေကြကအတီးပြုတ်လိုက်တာကြောင့်ဒီမိုကရက်တီအထက်လွှတ်တော်မှာလူများစုအဖြစ်နဲ့ဆက်ရှိနေဖို့တည်ကြသွားပြီဖြစ်ပါတယ်။အထက်လွှတ်တော်မှာအမတ်နေရာစုစုပေါင်း100ရှိတဲ့အထက်ကဒီမိုကရက်တီကလက်ရှိအချိန်ထိအမတ်နေရာ90ရရှိထားပြီးဖြစ်တာကြောင့်ဒုသမ္မတရဲ့မဲနဲ့ပေါင်းလိုက်ရင်အရင်ရွေးကောက်ပွဲမတိုင်ခင်ကအတိုင်52နေရာဆက်ရှိနေမှာဖြစ်ပါတယ်။တကယ်လို့ဒီဇင်ဘာလ6ရက်နေ့မှာတကြောပြန်ကျင်းပဖို့ရှိတဲ့ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်ကထပ်နိုင်မယ်ဆိုရင်တော့ဒုသမရရဲ့မဲမလို့ပဲ52နေရာရှိနေမှာဖြစ်ပါတယ်။တန်းပြီစီးပွားကြဆင်းပြီးငွေကြေးဖောင်းပွားမှုလည်းနှစ်ပေါင်း30ကျော်အတွင်းအဆိုးအဝါဆုံးအခြေအနေရှိနေတဲ့အချိန်လောင်စာဆီအပါဝင်ကုန်စည်နှုန်းကြီးမြင့်မှုတွေအကြီးဆုံးဖြစ်နေတဲ့နေဗာဒါပြည်နယ်ရဲ့အထက်လွှတ်တော်မှတဦးအနေနဲ့ဒီရွေးကောက်ပွဲမှာရှုံးနိုင်ခြင်းအများဆုံးရှိသူတူအဖြစ်အများစုကခန့်မှန်းထားခဲ့ကြတဲ့ဂျာကမဲရည်တွဲမှုတွေနောက်နေ့ကြံ့ကြံ့နေတာကြောင့်ရက်လက်ကိုရက်တန်ကြာဆောင်းအပြီးမှာအခုလိုမမျောလင့်မဲအနံ့ရလိုက်တာလဲဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုဦးတမောင်သန်းနဲ့ကိုဇော်ဝင်းနိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာဒီမိုကရေစီနဲ့ပတ်သက်ပြီးတော့နယူးဇီလန်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်နယူးဇီလန်အစိုးရအနေနဲ့မြန်မာစစ်ကောင်စီကိုအတိမတ်ပြုမထားသလိုတစ်ဖက်မှာလည်း NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ထိတွေ့ဆက်ဆံမှုတွေရှိပေမဲ့တရားဝင်အစိုးရအဖြစ်အတိမတ်ပြုရေးမှာအခက်အခဲတွေရှိနေတယ်လို့နယူးဇီလန်ခြေစိုက်မြန်မာရေးဦးဆောင်လှရှားသူတွေက VOE ကိုပြောပါတယ်ဆရာနာသိမ့်ပြီးကြမ်းဖက်ဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံနယ်စပ်တွေမှာထွက်ပြေးခိုလုံနေတဲ့ဒုက္ခသည်တွေကိုခေါ်ယူရေးနယူးဇီလန်ပါလီမန်မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းသွားရောက်တင်ပြခဲ့ကြတဲ့ Democracy for Myanmar Working Group ဦးဆောင်သူတချို့ကိုဆက်သွယ်မေးမြန်းထားတဲ့မန်ရင်ဂျင်နိုင်ကအပြည့်စုံကိုတင်ပြပေးမှာဖြစ်ပါတယ်ဗျာ
နယူးဇီလန်အစိုးရအနေနဲ့ NUG ကိုတရားဝင်အစိုးရအဖြစ်အသိမှတ်ပြုရေးတောင်းဆိုတဲ့အွန်လိုင်းလက်မှတ်ပေါင်း 9,400 ကျော်ရရှိခဲ့တဲ့အကျိုးရလက်အဖြစ်မြမရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုနယူးဇီလန်ဝန်ကြီးဌာနတွေနဲ့ပါလီမန်တို့ကဖိတ်ခေါ်တွေ့ဆုံခဲ့ကြောင်းမကြာသေးခင်ကနိုင်ငံခြားရေးဌာနနဲ့တွေ့ဆုံခဲ့တဲ့ Democracy for Myanmar Working Group ရဲ့အမှုဆောင်အရာရှိချုပ်မတ်တင်မမဦးက VOE ကိုပြောပါတယ်
ဆိုတော့ညီမတို့ petition မှာဆိုလို့ရှိရင်ညီမတို့တွန်းအားပေးတဲ့အတွက်အာကိုယ့်ရဲ့အစိုးရကဒီမြန်မာပြည်ရဲ့အရေးကို ပို့ပို့ပြီးတော့နင်းနင်းရှာရှာဟိုခေါ်မယ်လေ့လာတယ်။အာသူတို့ရဲ့အာထောက်ခံမှုကဒါစာပေနဲ့မထုတ်ပေမဲ့လေသူတို့ရဲ့လောက်ရက်ကိုကြည့်ပါလို့သူတို့ကပြောသွားတယ်။ကျွန်တော်တို့ရဲ့လုပ်ရည်တွေကပါလဲဆိုတော့ဒီ20ရက်နေမှာသူတို့ဒေါ်စင်မအောင်နဲ့သူတို့ကဒါတွေ့ဆုံဆွေးနွေးစကားပြောပြီးသွားပြီအာပြီးတော့လဲကျမတို့ရဲ့နယူးဇီလန်မင်းစတာအာဖောရင်မင်းစတာပေါ့နော်နိုင်ငံခြားရေးဝန်ကြီးဌာနကသူ့ရဲ့ Twitter မှာလဲသူက publicly တင်ထားတယ်လေအာဒေါ်စင်မအောင်နဲ့လဲသူတို့ကဒီနေ့တွေ့ခဲ့တယ် NUG ရဲ့အာမြန်မာအခြေအနေရဲ့အာအကြောင်းအရာတွေကိုလဲဒီ NUG ရဲ့ update ပေါ့နော်သူရဲ့ပြောဆိုမှုတွေကိုသူတို့ကနားထောင်ခဲ့ပါတယ်ဆိုတာကိုလဲမြန်မာတို့ရဲ့ဝန်ကြီးဌာနကသူကဒါpublic ကမှာသူတို့တင်ထားပြီးပြီလေဟုတ
်ဒါဆိုရင် NUG ကိုတရားဝင်အသိမှတ်ပြုရေးနယူးဇီလန်အစိုးရရဲ့အခက်အခဲတွေဘာတွေရှိနေလဲမတ်တင်မမဦးကအခုလိုပြောပါတယ
်အခက်အခဲကတော့သူတို့ကပြောတာကသူတို့နိုင်ငံတစ်ခုအနေနဲ့ကတန်တဲ့နိုင်ငံကိုပဲသူတို့ကအသိမှတ်ပြုလို့ရတယ်လေအစိုးရဘက်တစ်ခုအနေနဲ့တန်တဲ့ဟိုအစိုးရပြပအစိုးရကိုသူတို့ကအဲ့လိုမျိုးဟိုထောက်ခံမှုတွေဆိုတာကသူတို့ officially သူတို့ကမလုပ်ဘူးစာညီမတို့တောင်းဆိုတာကဒီ statement နဲ့ officially NUG အစိုးရကိုဟလာထောက်ခံပါတယ်အစိုးရမြန်မာပြည်အစိုးရတခုနေနဲ့သူတို့တွေကလက်ခံပါတယ်လို့ညီမတို့တွေကတောင်းဆိုတာကို civil society နေနဲ့ဆိုတော့အဲ့လိုမျိုးကြီးကြတော့သူတို့ဘက်ကအစိုးရနေနဲ့သူတို့ကထုတ်ပြလို့မရဘူးလို့သူတို့ကပြောတယ်နော်အဲ့ဒါသူတို့ရဲ့အခက်အခဲလေးတွေကတော့ diplomacy လမ်းစဉ်သွားမယ်နိုင်ငံတနိုင်ငံနဲ့တနိုင်ငံဆက်သွယ်ရေးပြီးတော့ဒီပြပဘာလို့ခေါ်မလဲ international relation ပေါ့နော်အဲ့ဒီမှာကြတော့တို့ကဒါနည်းနည်းလေးအခက်ခဲလေးတွေရှိရဲဆိုတော့ကစစ်တပ်ကိုလည်းတို့ကအစိုးရအနေနဲ့တို့ကအတိမမပြူနော်ညီမတို့ NUG အစိုးရကိုတို့ကအတိမပြူတာက NUG အစိုးရဒီမြန်မာပြည်ရဲ့ပြန်ဒီမိုကရေစီပြန်လည်ရရှိရေးကိုလှုပ်ရှားတဲ့အရေးအကြီးဆုံးအဖွဲ့တစ်ခုဖြစ်ပါတယ်ဆိုတာကိုသူတို့ကထောက်ခံတယ်အဲ့ဒါကိုလည်းသူတို့က officially တင်ထားတယ်လေပြီးတော့ညီမတို့ရဲ့မြန်မာနိုင်ငံမှာဟလာဟိုဒီမိုကရက်တစ်အစိုးရရက်တစ်ခုကိုပြန်ပေါ်လာနိုင်အောင်ဒီ NUG အစိုးရပေါ့နော် NUG အဖွဲ့စည်းလို့သူတို့ကတော့အဲ့လိုသုံးထားတယ် NUG activism group ပေါ့နော်အဲ့ဒီ group ကသူတို့အရေးကြီးတယ်သူတို့ကဒီလမ်းစဉ်တွေကိုသူတို့ပြန်လဲရရှိဖို့ရလှုပ်ရှားနေရမယ်ဆိုတာကိုလည်းနယူးဇီလန်အစိုးရကသိတဲ့အတွက် NUG နဲ့သူတို့ကအစမပြတ်ဆက်သွယ် support လုပ်တဲ့နေရာမှာလည်း support လုပ်တန်တမန်ရေးရမှာဆိုရင်လည်းသူတို့ကအမြဲတမ်းကူညီပံ့ပိုးအားပေးမှုတွေဆက်သွားနေတာညီမတို့တွေ့ရတယ်
။နယူးဇီလန်နိုင်ငံသားရေးဝန်ကြီးနာနီယာမဟူတာရဲ့အောက်တိုဘာလ19ရက်နေ့က Twitter လူမှုကွန်ရက်မှာရေးသားခဲ့တဲ့အထက်မှာတော့နားလည်မှုရရှိရေးနဲ့ရေရှည်တည်တတ်တဲ့ငြိမ်းချမ်းမှုရရှိရေးတို့အတွက်တန်တမာရေးနဲ့တွဲဆုံဆွေးနွေးမှုတွေဟာအဓိကတော့ချက်ဖြစ်ကြောင်းနဲ့မြန်မာနိုင်ငံမှာရေရှည်တည်တတ်တဲ့ဒီမိုကရေစီပေါ်ထွန်းရေးဆိုင်ရာဖြစ်နိုင်ခြေနည်းလမ်းတွေကို NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်နဲ့တွဲဆုံဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်တဖက်မှာလည်းမြန်မာနိုင်ငံမှာရပ်ဆိုင်းထားတဲ့တန်ယုံလုပ်ငန်းတွေပြန်လည်စတင်ဖို့စဉ်းစားနေကြောင်းနိုင်ငံသားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဒီဘိုရာဂီလ်စ်ကလွှတ်တော်ကော်မတီမှာအောက်တိုဘာလတုန်းကပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Democracy for Myanmar Working Group က Asia Pacific Refugee APRRN ခေါ်အာရှပစိဖိတ်ဒုက္ခသည်များအခွင့်အရေးကွန်ရက်ဥက္ကဋ္ဌဟော့ဆာတမီဆူဒင်ခေါ်ဒေါ်မီမီကျော်က VOA ကိုခုလိုပြောပါတယ်
။သူတို့ဖြစ်ဖြစ်ချင်းပြန်ပြီးတော့ operate လုပ်ဖို့စနေတာလေးတွေအခုတော့လုပ်လာတယ်။ဒါပေမဲ့အဲ့ဒါတွေကဒီ COVID ကာလအတွင်းနဲ့ဒီခုဆဖြစ်ဆက်ကာလတွေမှာမလွယ်ခဲ့ဘူးလို့ကျွန်မယူဆတာပေါ့နော်။မြန်မာနိုင်ငံရဲ့ restriction ကလည်းပိတ်ပင်တားဆီးမှုတွေနိုင်ငံတကာရဲ့ပုံပတ်သက်မှုတွေကိုသူတို့တားမြစ်တာလည်းအရင်မြင့်နေဆိုတော့နယူးဇီလန်လိုနိုင်ငံမျိုးအတွက်ကအရင်ပြန်ပြီးတော့ဝင်ရောက်ဖို့ပြန်ပြီးတော့ operational လုပ်ဖို့လွယ်ကူမှာမဟုတ်ဘူး။ကျမစဉ်းစားတာကတော့သူတို့အနေနဲ့ဒီတရုတ်အင်အားကြီးနိုင်ငံတွေလို resource တွေ power တွေအများများတဲ့နိုင်ငံကြီးတွေလို့တက်တက်တတ်တတ်ပွန့်ပွန့်လင်းလင်းကြီးနိုင်ငံရေးနွယ်တဲ့သဘောမျိုးနဲ့ political နွယ်တဲ့သဘောမျိုးနဲ့သူတို့ပါဝင်ဖို့ဆန္ဒမရှိဘူးလို့ကျမထင်တယ်ဆန္ဒမရှိတာလည်းဖြစ်နိုင်တယ်သူတို့အနေနဲ့အဲ့ဒီ risk ကိုမယူချင်တာလည်းဖြစ်နိုင်တယ်သို့မဟုတ်အဲ့လောက်ထိ capacity သူတို့မှာပါဝင်နိုင်ဖို့အတိုင်းအတာခွန်အားမရှိတာလည်းဖြစ်နိုင်တယ်ဒါပေမဲ့အဲ့လိုမပါဝင်ချင်ပေမဲ့သူတို့အနေနဲ့ဒီမြန်မာအရေးကိုလစ်လျူရှုထားတာလားဆိုတော့မဟုတ်ဘူးဒီ28ရက်နေ့အောက်တိုဘာလကကျွန်မနဲ့သူဒီဒီမိုကရေစီဖော်မြန်မာပေါ့နော်အဖွဲ့ဝင်နေတဲ့ကျွန်မတို့ပါလီမန်ကိုဒီ oral submission မြန်မာနိုင်ငံကခုပြောင်းထပြေးလို့မြောက်လာတဲ့လူတွေကိုဒီနိုင်ငံမှာ visa 1000 1000 visa humanitarian visa issue လို့ကိုတော့ကျွန်တော်တို့သွားတဲ့ခါမှာလည်းဒီ different MP ပေါ့နော် minister နဲ့ကျွန်တော်တို့အစည်းအဝေးတွေရှိခဲ့တဲ့ခါမှာသူတို့ဘက်ကပွန့်ပွန့်လင်းလင်း black and white ငါတို့နိုင်ငံရေးနွယ်တဲ့သဘောမျိုးနဲ့ political will နဲ့သွားပြီးတော့ session ပပင်းကြီးပွန့်ပွန့်လင်းလင်းကြီး ပါဝင်မယ်ဆိုတာကိုသူတို့အနေနဲ့ကတိမပေးဘူးဒါပေမဲ့သူတို့ဘက်ကဘာတွေကိုအများကြီးပြောဆိုသလဲဆိုတော့မြန်မာနိုင်ငံရေးကိုငါတို့လစ်လျူရှုမထားဘူးအများအမ်းနောက်ွယ်ကနေတနိုင်သမျှပါဝင်ပေးတယ်၊ကူညီပေးတယ်၊လူသားချင်းစာနာထောက်ထားတဲ့အနေထားမျိုးကလည်းပါဝင်ပေးတယ်ဆိုတော့သူတို့အများကြီးပြောတယ
်။တစ်ဖက်မှာလည်းရိုဟင်ဂျာအရေးပါဝင်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတွေမှာဘယ်လောက်အတိုင်းအတာထိပါဝင်ခြင်းတလဲဆိုတာကိုတိတိကျကျမသိရဘူးလို့ Hafsa ကဆိုပါတယ
်။ဒီ ICJနိုင်ငံကခုံရုံးမှာမြန်မာဆွေရကိုဆွတ်တင်တဲ့ကိစ္စမှာနယူးဇီလန်ကနိုင်ငံဒီအဲဒီကိစ္စကိုထောက်ခံအားပေးတဲ့ပါဝင်တဲ့ပွန်ပွန်လင်းလင်းမြင်သာထင်သာရှိအောင်ပါဝင်တဲ့နိုင်ငံတွေမှာပါဝင်တယ်လို့တော့ကျွန်မမသိထားဘူးကျွန်မမသိဘူးဒါပေမဲ့သူတို့အနေနဲ့အခုနပြောသလိုသူတို့မှာစံသားရှိတယ်ဒီမြန်မာလူထုရဲ့လှုပ်ရှားမှုလူထုအင်အားပေါ့နော်လူထုကနေပြီးတော့ဒီစစ်အာဏာရှင်စနစ်ကိုတိုက်ဖျက်ဖို့ကြိုးစားနေတာလူထုကတီထောင်တဲ့အစိုးရတရက်ကိုကျမတို့ကရချင်တာအောင်မြင်ချင်တာအဲ့ဒီပေါ်ဒီမှာသူတို့အနေနဲ့ပါဝင်ချင်တဲ့ဆန္ဒအများကြီးရှိတယ်။ဒါပေမဲ့ဘယ်လောက်အတိုင်းအတာထိပါဝင်မလဲဘယ်လိုကဏ္ဍတွေကပါဝင်မလဲဆိုတာတော့အခုချိန်မှာဖုန်ဖုန်လင်းလင်းကျမတို့မသိသေးဘူး
။မြန်မာနိုင်ငံမှာဇူလိုင်လတုန်းကထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်တောင်းသားကောင်းဆောင်ကိုဂျင်မီ NLD လွှတ်တော်ကိုယ်စားလှယ်ကိုဖြိုးစီရတော်ကိုလှမျိုးအောင်ကိုအောင်သူရဇော်တို့လေးဦးကိုစစ်ကောင်စီကကွပ်မျက်လိုက်တဲ့အပေါ်မှာနယူးဇီလန်နိုင်ငံသားရေးဝန်ကြီးနာနီယာမဟူတာကပြင်းပြင်းထန်ထန်ကန့်ကွက်ရှုံချခဲ့ပြီးကြောက်မက်ဖွယ်ကောင်းတဲ့စစ်တပ်ရဲ့လှုပ်ရွတ်ကြောင်းတေဆုံးသွားသူတွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းလဲလွှတ်တော်ကပြောကြားတဲ့မိကုံးမှာနာနီယာမဟူတာကထည့်သွင်းပြောကြားခဲ့ပါတယ်ရှင
်။မင်းကြီးနိုင်ပြောပြသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပြီးတော့အရင်ဆုံးတော့ကမ္ဘာတစ်လောခီးသွားအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဘယ်လ်ဂျီယံနိုင်ငံကစူးစမ်းစွန်စားတဲ့သတင်းတောက်တင်တင်ကာတွန်းဇက်ကောင်လေးနဲ့သူ့ရဲ့စွန်စားခန်းတွေအကြောင်းစပိန်နိုင်ငံမဒရစ်မြို့တော်ကယဉ်ကျေးမှုစင်တာတစ်ခုမှာပြသထားပါတယ်။ကမ္ဘာတဝန်းဘာသာစကားပေါင်း100ထက်မနည်းဘာသာပြန်ထုတ်ဝေခဲ့ရတဲ့အထိကြော်ကြားတဲ့တင်တင်ကာတွန်းတွေနဲ့သူ့ရဲ့ဖန်တီးသူအကြောင်းမတ်စုမြတ်မွန်နဲ့ဒီကမ္ဘာတစ်လောခီးသွားအစီအစဉ်ကနေထောပြီးတော့လေ့လာရအောင်ပါခင်ဗျာ။
မောက်ထောင်နေတဲ့စပင်လေးနဲ့ရှက်အင်ဂျီပေါ်မှာဆွဲတိုက်အင်ဂျီအမြဲထောက်ဝက်ထားရတဲ့ကတ်တွန်းဇက်ကောင်တင်တင်ကိုကဘာတဝမ်းကကတ်တွန်းစာအုပ်ချစ်သူတွေမသိသူရှားပါတယ်။သတင်းတောက်ပြီးပြီးစူးစမ်းတတ်တဲ့တင်တင်နဲ့သူ့သွားလျာထက်ချက်မခွာလိုက်လေရှိတဲ့ခွေးပြူလေးစနိုဝီတို့ရဲ့စွန့်စားခန်းတွေအကြောင်းကတ်တွန်းစာအုပ်တွေကိုနိုင်ငံတကာမှဘာသာစကားပေါင်း100ထက်မနည်းနဲ့ဘာသာပြန်ထုတ်ဝေခဲ့ရတယ်လို့ TV series ရုပ်ရှင်တွေရိုက်ကူးပြသရတဲ့အထိကြော်ကြားလာတာပါ။ကဘာကတ်တွန်းသမိုင်းမှာအကျော်ကြားဆုံးကတ်တွန်းတစ်ခုလို့ပြောနိုင်တဲ့တင်တင်ကတ်တွန်းတွေနဲ့တင်တင်ကိုဖန်တီးခဲ့သူအဲရှေးတို့အကြောင်းလေ့လာနိုင်အောင်စပိန်နိုင်ငံမက်ဒရစ်မြို့တော်ကစီကူလိုဒေဘရာဆာတေယဉ်ကျေးမှုစင်တာမှာပြသနေပါဗျ။အဲရှေး The Exhibition လို့နာမည်ပေးထားတဲ့ပြပွဲမှာဇာတ်ကောင်ကိုမွေးဖွားခဲ့တဲ့ Belgium ကတ်တွန်းဆရာကြီးအဲရှေးရဲ့အကြောင်းတစ်စီတစ်စောင်းကိုလေ့လာနိုင်မှာဖြစ်ပါတယ်။1930မှာစတင်ထုတ်ဝေခဲ့တဲ့ပထမဆုံးတင်တင်ရဲ့စွန့်စားခန်း Land of Soviets ဆိုတဲ့ကတ်တွန်းစာအုပ်ကစလို့ကတ်တွန်းဇာတ်လမ်းတွေဘလို့ဖြစ်လာတယ်လဲဆိုတဲ့နောက်ကြောင်းတွေအပြင်ကတ်တွန်းစာအုပ်ဖြစ်မလာခင်ကတ်တွန်းဆရာကြီးအဲရှေးအပြစ်မှရေးချစ်ခဲ့တဲ့ကတ်တွန်းပုံတွေအထိပြကန်းတွေမှာတွေ့ရမှာဖြစ်ပါတယ်။ Belgium မှာတန်တန်းလို့သိကြတဲ့တင်တင်ကတ်တွန်းဇာတ်ကောင်တွေကသူ့ရဲ့ကိုယ်ပွားလေးဖြစ်တယ်လို့ကတ်တွန်းဆရာကြီးအဲရှေးကပြောလို့ရှိပါတယ်
။ And he just seemed to work the whole time.And in those days, a creator such as himself, you had a table.
သူတို့ဖန်တီးနိုင်သူတယောက်တကစပွဲတစ်လုံးရဲ့ secret တွေရဲ့ပြာခွက်တစ်ခုရဲ့မီးအိမ်တစ်ခုရဲ့ခဲတံဒါမှမဟုတ် fountain တစ်ချောင်းရဲ့ရှိတာနဲ့ကိုကတ်တွန်းတွေရေးလို့ရနေပါပြီ။ coffee တစ်ခွက်ဒါမှမဟုတ်လပေးတစ်ခွက်နဲ့အာယုံစစ်ပြီးကတ်တွန်းတွေဆွဲနေမဲ့သူမျိုးပါ။အခုခေတ်ဆိုရင်တော့နေရာစုံကသတင်းတွေတစ်ချိန်လုံးရနေတော့အဲ့လိုလုပ်လို့ရခြင်းမှရမှာပါ။
Belgium ကတ်တွန်းဆရာကြီးအဲရှေးကိုဥရောပရဲ့ကတ်တွန်းဖခင်ကြီးလို့သတ်မှတ်ထားကြပါတယ်။သူဖန်တီးခဲ့တဲ့တင်တင်စွန့်စားခန်းကတ်တွန်းစာအုပ်ကော်ပီပေါင်းတန်250ထက်မနည်းကမ္ဘာတဝန်းမှာရောင်းချခဲ့ရပါတယ်။ ဆိုဗီယက်ပြည်ထောင်စုကအတွေ့အကြုံစွန့်စားခန်းတွေနဲ့ပထမဆုံးကာတွန်းစာအုပ်ကို1930မှာထုတ်ဝေခဲ့ပြီးနောက်ဆုံးကာတွန်းစာအုပ်ကိုတော့သူကွယ်လွန်ခဲ့ပြီး3နှစ်အကြာ1986ခုနှစ်မှာထုတ်ဝေခဲ့တာဖြစ်ပါတယ်။ရုပ်မြင်သံကြားတော်မပေါ်သေးတဲ့ခေတ်မှာနိုင်ငံတကာကကာတွန်းဖတ်သူတွေကိုကမ္ဘာဒေသစုံကမတူကွဲပြားမှုတွေ၊ယဉ်ကျေးမှုတွေ၊ပထဝီအနေအထားတွေ၊ထူးခြားမှုတွေကိုသိရှိအောင်လို့မျက်စိဖွင့်ပေးခဲ့သူဖြစ်ပါတယ်။နိုင်ငံရေး၊သမိုင်းနဲ့နည်းပညာတိုးတက်မှုတွေကိုလည်းသူအင်မတန်စိတ်ဝင်စားတယ်ဆိုတာသူ့ရဲ့ကာတွန်းတွေထဲမှာသိရနိုင်ပါတယ်
။ He was very influenced by what was going on in the world. So Tibet was created and Lotus Blue was created.
ကဘာကြီးမှာဖြစ်ပျက်နေတဲ့ကိစ္စတွေကကတ်တွန်းဆရာ AG အပေါ်မှာတော်တော်လေးတည်အောင်မှုရှိခဲ့ပါတယ်။ဥပမာတိဘက်တို့တရုတ်တို့နဲ့ပတ်သက်တဲ့ Lotus Blue တို့ကိုသူဖန်တီးခဲ့တာကအဲ့ဒီနိုင်ငံတွေနဲ့ပတ်သက်ပြီးသတင်းတွေကြောင့်ဖြစ်ပါတယ်။
တင်တင်ရဲ့ကတ်တွန်းစာအုပ်ဖတ်ရသူတွေအနေနဲ့ဆဟာရာတဲကနာယာရဲကတဲပြင်တွေနှင်းတွေဖုံးနေတဲ့ဟိမဝန္တာတောင်တန်းကြီးတွေအမေဇုန်တစ်တောတွေကအမြဲဆုံးတစ်ပင်တွေကရေဘီယံကျွန်းတွေစကော့တလန်ကဆိုင်းလန်းနဲ့တောင်ကုန်းတွေစီကိုကတ်တွန်းတွေကနေရောက်သွားနိုင်ကြပါတယ်။ပင်လယ်ရှည်အောက်စွန့်စားမှုကနေလကဘာပေါ်စူးစမ်းမှုတွေအထိတင်တင်ရဲ့ကတ်တွန်းတွေကဗဟုသုတအဆုံးကိုပေးခဲ့တာပါ
mucho de especial y ese mucho de especial se sostiene en dos columnas.Por un lado,
တင်တင်ကတိတ်ကိုထူးကြပါတယ်ကတ်တွန်းဆွဲထားတာကဘာနဲ့မှမတူထူးကြတာပါဖတ်တဲ့သူကိုဖန်ဆားနိုင်ပါတယ်အယောင်သွေးကောက်ချောင်းတွေလိုက်ဖက်ညီပါတယ်စာမဖတ်တဲ့သေးတဲ့ကလေးမျိုးတော်တင်တင်ကတ်တွန်းစာအုပ်ကိုလှန်ကြည့်လိုက်တာနဲ့လက်ကမချခြင်းလောက်အောင်ဆွဲဆောင်ထားနိုင်တာမျိုးပါကတ်တွန်းပုံတွေလိုပဲဇလန်းတွေကလည်းတကယ်ချိတ်ဆက်မိပါတယ်ဇက်ကောင်ကောင်းကောင်းနဲ့လိုက်ဖက်လှအောင်ဇလန်းတွေကလည်းခိုင်ပါတယ်
တင်တင်ရဲ့ကတ်တွန်းတွေကဇက်ကောင်တွေထဲမှာအမြဲမပါမဖြစ်ပါသူကတော့သူ့ရဲ့ခွေးဖြူလေးဖြစ်ပါတဲ့ပြင်သစ်လိုရေးတဲ့သူ့ရဲ့ကတ်တွန်းတွေထဲမှာခွေးလေးရဲ့နာမည်ကမီလူဖြစ်ပြီးတော့အင်္ဂလိပ်လိုတော့ Snowy လို့ခေါ်ပါတယ
် Curioso es un perro que habla un perro muy humano podríamos decir
ဇက်ကောင် Snowy လေးကတိတ်ကိုစူးစမ်းစိတ်ရှိပြီးစကားပြောတဲ့ခွေးလေးဖြစ်ပါတယ်လူနဲ့တိတ်တူရဲ့ခွေးလေးလို့ပြောနိုင်ပါတယ်ခွေးဇက်ကောင်လေးကိုမူလပြင်သစ်ဘာသာနဲ့ရေးတဲ့ကတ်တွန်းမှာမီလူလို့နာမည်ပေးထားတာဖြစ်ပါတယ်အဲ့နာမည်ကကတ်တွန်းဆရာကြီးရဲ့ပထမဆုံးရေးစားနာမည်ပ
ါကတ်တွန်းဆရာကြီးအရှေကအပြစ်မှာတကယ်ရှိတကယ်ဖြစ်နေတာတွေကိုစိတ်ကူးရင်ပေါင်းဆက်ပြီးတော့ကတ်တွန်းဇာတ်လမ်းတွေအဖြစ်နဲ့ဖန်တီးခဲ့တာပါကဘာကျော်ကတ်တွန်းဆရာကြီးအရှေရဲ့လို့ဖြစ်လာစေခဲ့တဲ့ပထမဆုံးကတ်တွန်းစာအုပ်အပေါ်သူ့ရဲ့သဘောထားကလည်းစိတ်ဝင်စားစရာပါ
impidió que se reeditara cuando ya
Tintin in the Land of Soviets ဆိုတဲ့ကတ်တွန်းစာအုပ်ကိုထုတ်ခဲ့တာလူငယ်ဘဝကိုကိုကိုအဟုတ်ထင်းပြီးတော့ထုတ်ခဲ့တာလို့အဲဂျီကိုရင်ကပြောခဲ့ဘူးပါတယ်တင်းတင်းကတ်တွန်းတွေကဘာကျော်ချိန်မှာအဲ့ဒီစာအုပ်ကိုပြန်မထုတ်ပါနဲ့လို့သူကိုယ်တိုင်ပဲတားခဲ့ပါတယ်အဲ့ဒီကတ်တွန်းစာအုပ်ကသူကတ်တွန်းဆရာအဖြစ်အစပြုဆွဲခဲ့တဲ့စာအုပ်လို့အဲဂျီကမှတ်ယူထားတာပါကတ်တွန်းနဲ့ပတ်သက်တာကိုစလေးလာရင်သူရေးတာဖြစ်လို့ပထမဆုံးစာမျက်နှာကနေနောက်ဆုံးစာမျက်နှာအထိကတိတိတသာတိုးတက်ပြောင်းလဲသွားတာကိုမြင်ရပါတယ
်ဘယ်လ်ဂျီယံနိုင်ငံကကတ်တွန်းဆရာကြီးအဂျီဟာကတ်တွန်းရေးတဲ့အပိုင်းမှာသာကျွမ်းကျင်သူမဟုတ်ပါဘူးပတိပညာနဲ့ graphic design ဘိုင်းမှာကျွမ်းကျင်တယ်လို့ထုတ်ဝေမှုဘိုင်း၊ဇာတ်ညွှန်းရေးသားမှုဘိုင်းတွေမှာလည်းကျွမ်းကျင်သူတယောက်ဖြစ်ပါတယ်။သူအသက်သွင်းခဲ့တဲ့ကတ်တွန်းဇာတ်ကောင်လေးတင်တင်ဆိုရင်အခုသက်တမ်း60ကျော်ရှိနေပြီဖြစ်ပေမဲ့ကဘာတဝမ်းကပရိသတ်တွေကြားမှာတော့နုပြုံနေစေနိုင်ငံဆောင်အတွေ့အကြုံနဲ့အားကျစရာသတင်းတောက်လေးအဖြစ်ရှင်းသင့်နေစေဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မှာပါ။
ကမ္ဘာတလောခီသောအစီအစဉ်ကိုမဆုမြတ်မုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာကန္တာသတင်းတွေကတုဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်Udelchat 70B Asia Bin Juru Channel 101 ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဗီယိုအမေရိကန်တန်ကနေ2022ခုနှစ်နိုဝင်ဘာ13ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးတော့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြည်တွင်းနိုင်တင်ဆက်ပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်တော့စစ်ကောင်စီရဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေတည်ကြောင်လူသားချင်းစာနာမှုအကူအညီပေးဝေရေးကိုထိခိုက်လာနိုင်ခြင်းရှိမရှိကိုဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ဗျာ။
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်ကောင်စီရဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေသစ်ကြောင့်လူသားချင်းစာနာမှုအကူအညီပေးဝေရေးကိုထိခိုက်လာနိုင်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းချိန်ကစလို့ဒီနှစ်2022အောက်တိုဘာလကုန်အထိနိုင်ငံတော်မျိုးနွယ်ပေါင်း81မျိုးနွယ်မှာနေအိမ်ပေါင်း 38,000 ကျော်မိချို့ဖျက်ဆီးခြင်းခံခဲ့ရတယ်လို့မြမမဟာဗျူဟာနဲ့မူဝါဒရေးရလေ့လာရေးအဖွဲ့ ISP ကထုတ်ပြန်ထားတာတွေ့ရပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးအဖွဲ့ UNOCHA ရဲ့အစည်းအဝေးခန်းစာကတော့မြမလူဦးရေ 15 သန်းကျော်အတွက်လူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ643သန်းလိုအပ်နေတယ်။လက်နက်ကင်ပရိပခ္ခတွေကြောင့်နေအိမ်စွန့်ခွာရသူအိုးမဲ့အိမ်မဲ့အရေးအတွက်ဟာလူပေါင်းတသန်း4သိန်းရှိတယ်လို့ဆိုပါတယ်အခုလိုလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေကိုကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ INGO တွေပြည်တွင်းက NGO ရပ်ဖက်အဖွဲ့အစည်းတွေလူမှုရေးအသင်းအဖွဲ့တွေကအဓိကကူညီထောက်ပံ့ပေးနေကြတာဖြစ်ပါတယ်အဲ့ဒီလိုအကူအညီအထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတွေအတွက်ကြီးမားတဲ့စိန်ခေါ်မှုဆက်လက်ရည်တည်ဆောင်ရွက်ဖို့အခက်အခဲအန္တရာယ်တွေဖြစ်စေနိုင်တဲ့ဥပဒေတစ်ခုကိုစစ်ကောင်စီကပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီဥပဒေကတော့အသင်းအဖွဲ့မှတ်ပုံတင်ဥပဒေသစ်ပဲဖြစ်ပါတယ
်။ဒီဥပဒေသစ်ဟာမြန်မာနိုင်ငံမှာရှိတဲ့ပြည်ရင်းပြည်ပအသင်းအဖွဲ့တွေကိုထောင်ဒဏ်5နှစ်နဲ့ကျပ်သိန်း50အထိဒဏ်ရိုက်နိုင်တဲ့ဥပဒေဖြစ်ပါတယ်။စစ်ကောင်စီအနေနဲ့အသင်းအဖွဲ့တွေကိုပုံမှုဖိနှိပ်ဖို့ရည်ရွယ်တာဖြစ်တယ်လို့မြန်မာ News ကလည်းရေးထားပါတယ်။ဥပဒေသစ်အရမြင့်သည့်ရက်ဖက်အဖွဲ့အစည်းမစိုးမှတ်ပုံတရားမှာဖြစ်ပြီးပြက်ကွက်ရင်ထောင်ဒဏ်3နှစ်သို့မဟုတ်ဒဏ်ငွေကျပ်10သိန်းအကြမ်းဖက်အဖြစ်သတ်မှတ်ထားတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့ဆက်သွယ်ပါကဒဏ်ငွေကျပ်သိန်း50နဲ့ထောင်ဒဏ်5နှစ်အထိချမှတ်နိုင်တယ်လို့ဆိုပါရယ်2014ခုနှစ်ဦးသိန်းစိတ်အစိုးရလက်ထက်မှာပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းခဲ့တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုဖျက်သိမ်းပြီးအခုဥပဒေသစ်ကိုစစ်ကောင်စီကပြဋ္ဌာန်းခဲ့တာပါ2014ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေမှာထောင်ဒဏ်သတ်မှတ်ချက်မပါဝင်ပါဘူး။ဒဏ်ငွေသာပါဝင်တာဖြစ်ပါတယ်။ဒါ့အပြင်မိမိတို့မြို့နယ်အတွင်းတိုင်းဒေသအတွင်းသာလှုပ်ဆောင်တဲ့အသင်းအဖွဲ့တွေအနေနဲ့မှတ်ပုံတင်စရာမလိုအပ်ပါဘူး
။စစ်ကောင်စီရဲ့ဥပဒေအသစ်မှာနိုင်ငံတကာအဖွဲ့အစည်းများအနေနဲ့ဘုတ်အဖွဲ့ဝင်နေရာမှာမြန်မာနိုင်ငံသား40ရာခိုင်နှုန်းအထိထည့်သွင်းခံထားရမယ်။အသင်းအဖွဲ့များအနေနဲ့နိုင်ငံရေး၊ဘာသာရေးနဲ့ပြည်တွင်းရေးကိစ္စရပ်တွေမှာပါဝင်ဆောင်ရွက်ခြင်းမပြုရဘူး။အစိုးရဌာနများကအချိန်မရွေးဝင်ရောက်စစ်ဆေးခွင့်ရှိတယ်လို့လည်းတင်းကျပ်ထားတာတွေ့ရပါတယ်။ဒါကြောင့်မှတ်ပုံမတင်တဲ့အသင်းအဖွဲ့တွေဟာ underground မြေအောက်လှုပ်ရှားမှုအသွင်ကူးပြောင်းလှုပ်ဆောင်ရမယ့်အနေအထားကိုရောက်ရှိသွားစေမှာဖြစ်တဲ့အပြင်အာဏာသိမ်းစစ်ကောင်စီရဲ့ဥပဒေသစ်ကြောင့်နိုင်ငံတကာအဖွဲ့အစည်းတွေ NGO အဖွဲ့အစည်းတွေနဲ့လူမျိုးရေးအသင်းအဖွဲ့တွေရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအစီအစဉ်တွေကန့်သတ်ရှင်းခံရပြီးဆုပ်ယုပ်ကြဆင်းသွားနိုင်တယ်လို့ဝေဖန်မှုတွေရှိနေပါတယ်ဒီဥပဒေသစ်နဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG ရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့အခုလိုဝေဖန်ပြောကြားပါတယ
်အခုပြဋ္ဌာန်းတဲ့အသင်းအဖွဲ့မှတ်ပုတ်တင်ဥပဒေကတော့ဘာကိစ္စလို့လို့လှုပ်ဆောင်မဲ့အဖွဲ့အစည်းအလုံးကိုတင်းကျပ်ထိမ့်ချုပ်ပြီးအပြစ်ပေးဖို့ရည်ရွယ်တာပဲအသင်းအဖွဲ့လွတ်လွတ်လပ်လုပ်နိုင်မှုအဲ့ထာမျိုးမဟုတ်ဘဲနဲ့အသင်းအဖွဲ့တွေရဲ့လုပ်ရက်ကိုထိန်းချုပ်မယ်။တစ်ချိန်တည်းမှာတင်ဒီဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့အဖွဲ့တွေလူသားချင်းစာနာမှုအကူအညီတွေလှုပ်ဆောင်မဲ့အဖွဲ့အစည်းတွေကိုရာဇဝတ်မှုတက်ပြီးအရေးယူနိုင်မှုအတွက် သမင်သက်ပြထမ်းလိုက်တဲ့မတရားပြင်ညာချက်ပဲဖြစ်ပါတယ်။ဥပဒေလိုတော့ပြောလို့မရပါဘူး။ဥပဒေဆိုတာပြည်သူတွေကိုကာကွယ်ပေးတဲ့ဥပဒေဖြစ်ရမယ်ဆိုပုံမှန်ဖိနှိပ်တဲ့အရာမျိုးဖြစ်မယ်။ပထမဦးဆုံးကတော့လှုပ်ဆောင်တဲ့အဖွဲ့အစည်းတွေမှာပါဝင်တဲ့သူတွေကတင်းကျပ်လှတဲ့စောင့်ကြည့်မှုတွေအကြောင်းမျိုးမျိုးပြပြီးအရေးယူမှုတွေဖြစ်လာနိုင်တယ်။တစ်ချိန်တည်းမှာပဲဒီလိုမျိုးလူသားချင်းစာနာမှုအကူအညီလှုပ်ဆောင်မဲ့အဖွဲ့အစည်းတွေကိုကန့်တက်ပြီးတော့သူတို့နဲ့ပူးပေါင်းသူတို့အတွက် NH မရှိသေးတဲ့လုပ်ငန်းတွေပဲလှုပ်ဆောင်မှုအတွက်တင်းတင်းကျပ်လှုပ်ဆောင်လိုက်တာဘလို့မှဒီလိုမျိုးအမိတ်အောက်မှာဘာတူမှလှုပ်ဆောင်နိုင်မှာမဟုတ်ဘူး။လူအပ်တဲ့ပြည်သူတွေလည်းအကူအညီတွေရနိုင်မှာမဟုတ်ပါဘူး။
ဒီ Guardian သတင်းစာကတော့စစ်ကောင်စီရဲ့ပြောင်းလဲပြဋ္ဌာန်းလိုက်တဲ့ဥပဒေဟာမြမအကူအညီအထောက်ပံ့ပေးရေးသမားတွေအတွက်အရေးပေါ်အန္တရာယ်နဲ့ရင်ဆိုင်နေရပြီလို့ကြွမ်းကျင်သူတွေကသတိပေးတယ်လို့ခေါင်းစဉ်ပေးပြီးစောင်းပါရေးပါတယ်။ပြည်တွင်းနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေ agency တွေဟာစစ်ကောင်စီကိုမှတ်ပုံတင်ကြမလား။ဒါမှမဟုတ်မှတ်ပုံမတင်ဘဲဆက်လုပ်ကြမလားဆိုတာရွေးချယ်ရတော့မှာပါ။စစ်ကောင်စီရဲ့ဥပဒေဟာအကူအညီပေးမှုတွေနဲ့အကူအညီဖြန့်ဝေမှုတွေကိုအပြည့်အဝထိန်းချုပ်ပေးမယ်လို့တတိပေးချက်ပြလိုက်တာဖြစ်တဲ့ဒီဥပဒေကြောင့်အကူအညီလိုအပ်ချက်အကျက်အတည်းဖြစ်နေတဲ့နိုင်ငံကိုပိုးပြီးအကျက်ရိုက်စေတဲ့ CSO အဖွဲ့အစည်းအများစုကတော့စစ်ကောင်စီရှိမှမှတ်ပုံတင်ကြမှာမဟုတ်ဘူးမှတ်ပုံတင်ဖို့ငင်းပယ်ကြလိမ့်မယ်ဘာကြောင့်လဲဆိုတော့စစ်တပ်အာဏာသိမ်းမှာကိုအတိမတ်ပြုရာရောက်မှာကိုမလိုလားကြလို့ဖြစ်ပါတယ်ဒါကြောင့် CSO အများစုကတော့အမှတ်ပုံမတင်ဘဲစွန့်စားပြီးဆက်လုပ်ကြလိမ့်မယ်။မှတ်ပုံမတင်တဲ့အဖွဲ့အစည်းတွေဟာ NDRR နဲ့ရင်ဆိုင်ရနိုင်ခြင်းမြင့်မားတယ်လို့ The Guardian မှာရေးသားထားပါတယ်
။ ICNL လို့ခေါ်တဲ့ International Center for Not for Profit Law အဖွဲ့ရဲ့2014ခုနှစ်ကထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစာအရမြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းပေါင်း1000ကျော်ရှိတယ်လို့သိရပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းCSO အဖွဲ့အများစုဟာစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ရေးမူကိုကင်ဆယ်ထားကြတာပါအခုပြဋ္ဌာန်းလိုက်တဲ့စစ်ကောင်စီရဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေကြောင့်အသင်းအဖွဲ့တွေမှတ်ပုံတင်မလားမတင်ဘူးလားဆိုတာဆုံးပြတ်ကြရတော့မှာဖြစ်တယ်လို့ CSO အဖွဲ့တွေကြားမှာလဲသဘောထားတွေကွဲပြားလာနိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကြောင့်နိုင်ငံတကာအဖွဲ့အစည်းတွေပြည်တွင်းအဖွဲ့အစည်းတွေအနေနဲ့လက်ရှိဆောင်ရွက်နေတဲ့အကူအညီပေးရေးလုပ်ငန်းစဉ်တွေကိုအခက်အခဲဖြစ်စီနှောင့်နှေးထိခိုက်စေမှာကတော့တေချာလှပါတယ်။ဒါကြောင့်အကူအညီလိုအပ်နေသူတွေထံအကူအညီတွေရောက်ရှိနိုင်ရေးဟာလည်းမလွဲမသွေရော့ကျသွားနိုင်စရာရှိကြောင်းပါခင်ဗျာ
။ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သွင်းနိုင်ငံမိုင်းအင်ဂျင်နိုင်တဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့သတင်းတွေကသုတအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့မြန်မာနိုင်ငံတဝန်းကပြပလာတဲ့စာရီကိုတင်ဆက်ပေးနေတဲ့မြန်မာပြည်မှာပေးစာအစီအစဉ်ကိုနားဆင်ရမှာပါ။မိုက်အေးတနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒေးနဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။အော်ဆိုတဲ့သောရရှင်ကတော့ Messenger မှာစာတို့လေးရေးလာတာပါ။တင်နေကြိုက်ပါတယ်တင်ပြပုံအစင်မြင်ပါတယ်တဲ့ဟုတ်ကဲ့ပါအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မတ်တင်စာဆိုတဲ့သောရရှင်ကတော့မင်္ဂလာပါ view ရေတချင်းတောင်းလို့ရနိုင်တဲ့အချိန်လေးပြောပြပေးပါအောင်နော်တချင်းတောင်းခြင်းလို့ပါတဲ့ဟုတ်ကဲ့ပါမတ်တင်စာရေကျွန်တော် view ကဒေတောင်းစီစဉ်လေးခဏရပ်ထားပါရနော်မြန်မာနိုင်ငံအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာသတင်းတွေကလည်းတော်တော်များများထုတ်လွှင့်နေရတာမလို့အချိန်အခက်ခဲရှိလို့ဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တယောက် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့သူပြန်ကြည့်ချင်ပါတယ်ဆိုပြီးတော့တောင်းလာတာပါ VOE မှာပြီးခဲ့တဲ့3ရက်လောက်ကတင်ပြပေးသွားတဲ့တီကောင်မွေးပြီးတော့စိုက်ပျိုးရေးတွေတီကောင်မွေးပြတာကြည့်လိုက်ရပါတယ်အဲ့ဒါကိုထပ်ကြည့်ချင်ပါတယ်တင်ပြပေးသွားတဲ့ link လေးပို့ပေးပါတယ်ဟုတ်ကဲ့ပါအခုရပိုင်းဒီမှာကျွန်တော်တို့ထုတ်လွှင့်ပေးသွားတဲ့အစီအစဉ်တွေမှာတီကောင်နဲ့ပတ်သက်တဲ့အစီအစဉ်မပါပါဘူးရှင်ဒါကြောင့်မလို့တခြားအတန်လွှင့်ဌာနတစ်ခုခုကများလွှင့်တာ VOE လို့ထင်မိလားစဉ်းစားမိပါရဲ့နော်စာရင်းနေကြရွှေညောင်သားလေးဆိုတဲ့တော်ရရှင်ကတော့အကောင့်ပိတ်ခံရလို့စာရေးပြောလာတာပါ။ဖ ဗီအိုအေကျွန်တော်အကောင့်6ရက်အပိတ်ထိထားလို့ည9နာရီတည်းနဲ့မနေ့6နာရီတည်းပုံမှန်တက်ပေးပါခင်ဗျာတဲ့ရိုသေစွာဖြင့်ပန်ချာအပါတီလို့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့ကတည်င်းနေစဉ်နှွင့်နေပါရဲ့เนาะတယ်လီဖုန်းကအဆင်မပြေရင်တော့ရေဒီယိုအစီအစဉ်တွေကိုလိုင်းတူရေဒီယိုနဲ့ဖန်ယူနိုင်ပါတယ်ရုပ်မြင်သံကြားအစီအစဉ်ကိုတော့ရုပ်မြင်သံကြားမှာဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရေဒီယိုဖန်ယူနိုင်တဲ့မီတာလိုင်းတွေကိုလည်းထည့်ပေးလိုက်ပါမယ်ရှင်။ပြီးခဲ့တဲ့ရက်ပိုင်းကပဲကျမတို့မီတာလိုင်းတွေပြောင်းထားပါသေးတယ်။မနေ့6နိုင်ကနေ9နိုင်အထိဆိုရင်တော့လိုင်းတူမီတာ32 kHz 9335နဲ့9383ည။ပြီးတော့လိုင်းတူမီတာ48 kHz 6153ည။နောက်တော့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးတယ်။အဲ့ဒါမနေ့ပိုင်းအစီအစဉ်တွေပါ။ညပိုင်းဆိုတော့ညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်။ဒါမှမဟုတ်ကိုကတယ်လီဖုန်းနဲ့သုံးနေကြမလို့တယ်လီဖုန်းနဲ့ပဲနားဆင်ခြင်းနဲ့ဆိုရင်တော့ Facebook ကအကောက်ပိတ်ခံထားရတယ်ဆိုရင်ကျမတို့ view ရင်အင်တာနက်စာမျက်နှာ bambi.viewnews.com မှာအစီအစဉ်တွေကိုတိုက်ရိုက်သွားနားထောင်လို့ရပါတယ်။နောက်တစ်ခုလွယ်တာက YouTube စာမျက်နှာကပါ။ YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbambi ဖြစ်ပါတယ်။အဲ့မှာတိုက်ရိုက်သွားပြီးနားဆင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app လည်းရှိပါရဲ့เนาะ telephone ပေါ်မှာ download လုပ်ထားပြီးတော့အဲ့ app ကနေပြီးတော့လည်းအစီအစဉ်တွေကိုအချိန်မရွေးနားဆင်ကြည့်ရှုဒါမှမဟုတ်လည်းဒီသတင်းတွေကိုလည်းဖတ်ရှုလို့ရပါတယ်ရှင်ကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့နောက်ထပ်ဝေဖန်အကြံပြုလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင်သောရရှင်ခိုင်မြင့်ကျော်ဖြစ်ပါတယ်
VOA ဖွဲ့သားများအားလုံးမင်္ဂလာပါခင်ဗျာကျွန်တော်က VOA မြန်မာပိုင်းရဲ့အမာခံပရိသတ်တဦးပါတခြားသောနိုင်ငံသားသတင်းဌာနအားလုံးကိုလည်းကြည့်ရှုနားထောင်ဝင်မဲ့ကဏ္ဍဆောင်လင်းစွာတင်ဆက်ပေးနေတဲ့ VOA ကိုပိုနှစ်သက်မိပါတယ် VOA နဲ့ပတ်သက်ပြီးတော့သတိထားမိတဲ့ထဲကအကြောင်းအရာတချို့ကိုခွင့်ပြုမယ်ဆိုရင်ဝေဖန်အကြံပြုခြင်းပါတယ်ပထမအကြံပြုခြင်းတာကတော့ဖတ်ကြားတင်ပြတဲ့သတင်းတွေမှာမကြာခဏဆိုသလိုစာရေးကိုမှားပြီးဖတ်ပြတာမျိုးကိုမဖြစ်အောင်ပိုဂရုစိုက်စီခြင်းပါတယ်ဥပမာမြောက်ကိုရီးယားကိုတောင်ကိုရီးယားလို့မှတ်ဖတ်တာမျိုးတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစည်းရေးလေ့ကျင့်တာကိုတောင်ကိုရီးယားနဲ့မြောက်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်သည်လို့မှားပြောတာမျိုးအိုးမဲအိမ်မဲလို့ပြောရမှာကိုအိုးမဲအုံမဲလို့ပြောတာမျိုးအပူပိုင်းမုန်တိုင်းကိုအပူမုန်တိုင်းလို့ဖတ်သွားတာမျိုးစသဖြင့်လွဲမှားတာတွေက VOA ကိုသဘောကျအားပေးနေတဲ့သူတွေအတွက်စိတ်မကောင်းစရာဖြစ်ရပါတယ်ဒုတိယတစ်ခုအကြံပေးချင်တာကတော့လက်ရှိမြန်မာပြည်ကအာနာလူစစ်တပ်ကိုအကြံဖတ်တဲ့ဘုံစစ်တပ်ဖြစ်ပဲသုံးနှုံးပြီးတော့တင်ပြသေးခြင်းပါတယ်ဥပမာဗိုလ်ချုပ်မူကြီးမင်းအောင်လိုင်းလို့သုံးမဲ့အစားအကြံဖတ်စစ်ကောင်းဆောင်မင်းအောင်လိုင်းအကြံဖတ်တဲ့မှာဖြန့်ဝေသူဇော်မင်းထွန်းစသဖြင့်မြမလူလူဘက်ကယက်တီခံစားပြီးတော့ပလိုက်မှုကင်းတဲ့တရားမျှတတဲ့ရဲဝံပြတ်သားတဲ့ကမ္ဘာသတင်းဌာနကြီးအဖြစ်လှုပ်ဆောင်စေခြင်းပါတယ် VOA ရဲ့အမာခံပရိသတ်တယောက်အနေနဲ့လည်းအပြုသဘောနဲ့အလေးနက်ထားဝေဖန်အကြံပြုချက်များကိုတက်နိုင်သမျှဖြည့်ဆည်းပေးပါလို့လဲလေးစားစွာတောင်းဆိုပါရခင်ဗျာ VOA သတင်းဌာနနဲ့တကွကဘာသူကဘာသားအလုံးချမ်းမာပျော်ရွှင်ကြပါစေဗျာ
ဟုတ်ကဲ့ပါအခုလိုမျိုးအစီအစဉ်တွေကိုနားထောင်ပြီးတော့အကြံပေးဝေဖန်လာတာအထူးကျေးဇူးတင်ပါတယ်ဒီလိုစာမျိုးကိုလည်းကြိုဆိုပါရရှင်သတင်းဖတ်တဲ့အခါမှာလည်းပို့ပြီးတော့ကျွန်တော်တို့သတိထားပါမယ်တစ်ခါတလေသတင်းကလည်းကြေညာခံနေကြတော့မှသတင်းတက်လာတာမျိုးဆိုတော့သတင်းကြေညာတဲ့စတူဒီယိုရောက်မှပဲရေးထားပြီးသားကိုအပြေလွှာဖတ်ကြည့်ရတာမျိုးဖြစ်တဲ့တော့စာမချောတာမျိုးတွေလည်းရှိတတ်ပါတယ်ဒါကတိုက်ရိုက်ထုတ်လွှင့်မှုမှာနေစဉ်လိုကြုံရတဲ့အခြေအနေတွေပါသတင်းကြေညာရေးနဲ့မှသတင်းထပ်ပြီးပြောင်းလာတာမျိုးသတင်းအစ်စ်တက်လာတာမျိုးတွေလည်းရှိပါရဲ့ရှင်ဒါပေမဲ့အခုလိုမျိုးအကြံပြုရေးလာတာကိုကျေးဇူးတင်ပါတယ်နောက်တစ်ခုကလူလူဘက်ကယက်တီခံစားပါဆိုလို့ကျမတို့အတန်လွင့်သတင်းနောက်တွေဆိုရလဲဒီခံစားချက်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေရှိထားတဲ့သူတွေပဲဖြစ်ပါတယ်ဒါပေမဲ့သတင်းတင်ပြတဲ့နေရာမှာတော့ကျမတို့ကသတင်းကိုသတင်းလိုပဲတင်ပြရမယ်ဆိုတဲ့သတင်းနောက်ကျင့်ဝတ်လည်းရှိရမလို့ကျမတို့ရဲ့ထင်မြင်ယူဆချက်နောက်ပြီးကိုယ်ပိုင်အမြင်ခံစားချက်ယက်တီချက်တွေဆိုတာကိုအကုန်ခြံထားခဲ့ရတာပါနားလည်မယ်လို့ယူဆပါရယ်နော်အခုလက်ရှိတကွာလုံးကစိတ်ဝင်စားနေကြတဲ့ရုရှားနဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေသူတို့ကတော့မြန်မာနိုင်ငံကအခြေအနေနဲ့နှိုင်းယှဉ်ပြီးရေးလာတာများပါတယ်ဒီမှာလဲသောရရှင်တယောက်တောစပယ်ဘန်းလေးဆိုတဲ့သောရရှင်ရေးလာတာကတော့
နိုင်ငံတကာကနေပြီးယူကရိန်းကိုအခုညနေပေးနေတာကိုမြန်မာနိုင်ငံအတွက်မရဘူးဆိုပြီးတော့မချစ်တင်ငယ်ရေးလာတာဖြစ်ပါတယ်ဒီကနေ့ကြားလိုက်ရတာဝမ်းလဲတာပါတယ်ဝမ်းလဲနေပါတယ်ဗျာဘာကြောင့်လဲဆိုရင်ယူကရိန်းအတွက်ကြတော့စီးရေးအရာဒေါ်လာ200ခုနှစ်ငါးတန်ထောက်ပံ့တယ်ဝမ်းတာပါတယ်ကျွန်တော်တို့မြန်မာလူမျိုးတွေကြတော့ဘာကြောင့်များမျက်နှာသာမရတာလဲဗျာတချို့ဆိုရင်အစာရေစာမရှိလို့ငတ်နေကြ ဘာမှလည်းမပါဘူးညနာလည်းငယ်ရပါတယ်ဘာကြောင့်များကျွန်တော်တို့မြန်မာလူမျိုးတွေအတွက်ဒေါ်လာတန်းတောင်မပါဘူးလားဗျာ
ဟုတ်ကဲ့ပါဒီတော့ရှင်ကယူကရိန်းကရတယ်လို့မြန်မာနိုင်ငံကဘာဖြစ်လို့ကူညီထောက်ပံ့မှုတွေမရတာလဲဆိုပြီးရေးလာပါတယ်ဟုတ်ကဲ့မြန်မာနိုင်ငံကိုနိုင်ငံတကာကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါတယ်နော်ပြောရမယ်ဆိုတော့ဒီတော့ရှင်နဲ့ပြောနေတယ်လို့မျိုးစီရေးကူညီထောက်ပံ့မပေးတာဖြစ်ပါတယ်ဒါကလည်းနိုင်ငံတကာနိုင်ငံရဲ့သူတို့ဒီတင်ရအနေထားနိုင်ငံတကာမဟာဗျူဟာအတွက်
ကောင်းမွန်တဲ့နေ့သစ်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
바이잔아저시즌텐셋데မြန်မာ위마베사가나고나신게아ဖြစ်ပါတယ် VOA ကနေတင်းတွင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတခါတော့မညညိုလွင်စီစဉ်တင်ဆက်တဲ့သတင်းတွေကသုဒအစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
လွတ်လပ်ပြီးတရားမျှတမှုရှိတဲ့ဆိုတော့ဒီမိုကရေစီအုပ်ချုပ်မှုရန်နရာစနစ်ဆိုတာကိုကမ္ဘာနိုင်ငံအများစုမှာနေထိုင်ကြတဲ့နိုင်ငံသားတိုင်းကလိုလားကြတာပါဂရိဘာသာကဆင်းသက်လာတဲ့နိုင်ငံသားများရဲ့စီးမြင်တဲ့အာဏာလို့အဓိပ္ပာယ်ရတဲ့ဒီမိုကရေစီစနစ်ကိုအခုကာလမှာကမ္ဘာနိုင်ငံပေါင်း100ဝန်းကျင်လောက်မှာတွေ့နိုင်ပါတယ်အဲ့ဒီနိုင်ငံတွေထဲမှာ23နိုင်ငံကစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးမှုရှိပြီးအပြစ်အနာစာရှိတဲ့ဒီမိုကရေစီလို့ပြောကြတဲ့ဒီမိုကရေစီချုပ်ရင်းချက်တချို့နဲ့အုပ်ချုပ်နေတာကတော့52နိုင်ငံရှိပါတယ်35နိုင်ငံလောက်ကတော့ဒီမိုကရေစီနဲ့တခြားအုပ်ချုပ်မှုပုံစံတစ်ခုခုပေါင်းစပ်ပြီးအုပ်ချုပ်မှုရှိနေတာပါ အများဆန္ဒအပေါ်အခြေခံတဲ့ဒီမိုကရေစီစနစ်ကနိုင်ငံသားရဲ့အခွင့်အရေးအပြည့်အဝပေးထားပြီးအာဏာကူပြည်သူအပေါ်မှာအခြေခံတဲ့အပြင်လက်နိုင်မှုရှိတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေနဲ့အုပ်ချုပ်ရတဲ့စနစ်ဖြစ်တာကြောင့်လူအခွင့်အရေးကိုလေးစားလိုက်နာကြတဲ့နိုင်ငံတွေကဒီမိုကရေစီစနစ်ကိုကျင့်သုံးကြပါတယ်။ဒီလိုကျင့်သုံးတဲ့နေရာမှာကွဲပြားမှုတွေရှိတာကိုလည်းတွေ့နိုင်ပါတယ်။လင်းလာသူပညာရှင်တွေရဲ့အဆိုအရတော့ဒီမိုကရေစီစနစ်လို့ပြောပြီးအုပ်ချုပ်မှုတွေမှာတောင်းမတူကွဲပြားတဲ့ဒီမိုကရေစီပုံစံပေါင်း 2,000 ကျော်လောက်တွေ့ရတယ်လို့ဆိုပါတယ်။လက်ရှိကမ္ဘာနိုင်ငံတွေကြားထဲမှာစစ်မှန်ပြီးအပြစ်အနာအဆာမရှိတဲ့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့နိုင်ငံပေါင်း23နိုင်ငံရှိတယ်လို့လေ့လာမှုတွေကဖော်ပြထားတာပါ။အဲ့ဒီ23နိုင်ငံထဲမှာမှဒီမိုကရေစီအပြည့်အဝဆုံးထိတ်ဆုံး10နိုင်ငံကတော့ Norway, Iceland, Sweden,New Zealand, Canada, Finland, Denmark, Ireland, Australia နဲ့ Netherlands နိုင်ငံတွေပဲဖြစ်ပါတယ်။ Scandinavian နိုင်ငံတွေလို့ပြောကြတဲ့ဥရောပတိုင်းမြောက်ဖက်ဆုံးမှာရှိတဲ့ Norway, Sweden, Denmark သုံးနိုင်ငံစလုံးကဒီမိုကရေစီအပြည့်အဝဆုံးထိပ်တန်းနိုင်ငံစင်တွေထဲမှာတွေ့ရပါတယ်။အာရှတိုင်းမှာတော့ထိုင်ဝမ်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုဒီမိုကရေစီပြည့်ဝတဲ့23နိုင်ငံစီးရင်မှာတွေ့နိုင်ပါတယ်။အာဆီယံနိုင်ငံတွေကတော့တခုမှမပါပါဘူး။ဒီမိုကရေစီနိုင်ငံကြီးတစ်ခုအဖြစ်ကမ္ဘာကမှတ်ယူထားတဲ့အမေရိကန်ပြည်ထောင်စုကိုတော့ဒီမိုကရေစီပြည်ဝတဲ့23နိုင်ငံစီးမှမတွေ့ရဘဲချို့ယွင်းချက်ရှိတဲ့ဒီမိုကရေစီစနစ်ဒါမှမဟုတ်အပြစ်အနာအဆာရှိတဲ့ဒီမိုကရေစီစနစ်လို့ဖော်ပြထားတဲ့52နိုင်ငံစီးမှတွေ့ရပါတယ်။ကမ္ဘာမှာလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုလည်းအဲ့ဒီစီးရင်မှတွေ့နိုင်တာပါ။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုတွေ့ရပါတယ်။အာဖဂန်နစ္စတန်၊မြန်မာ၊မြောက်ကိုရီးယား၊ကွန်ဂိုနဲ့ဆီးရီးယားနိုင်ငံတွေကိုတော့ဒီမိုကရေစီမရှိဆုံးထိတ်တန့်ငါးနိုင်ငံအဖြစ်လေ့လာမှုတွေမှာတွေ့ရပြီးတခြားအာဆီယံနိုင်ငံတစ်ခုဖြစ်တဲ့လာအိုနဲ့မြန်မာအင်္ဂလိပ်တရုတ်နိုင်ငံကိုလည်းဒီမိုကရေစီမရှိဆုံးနိုင်ငံစီးမှာတွေ့နိုင်ပါရဲ့ရှင
်။မညညုံလွယ်စီစဉ်တင်ဆက်တဲ့သတင်းတွေကသုဒ္ဓအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရမှာပါ။ဂျာမနီနိုင်ငံကဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ဝင်နိုင်တဲ့ကမ္ဘာအသေးဆုံးမြင်းပူလေတကောင်အကြောင်းနဲ့တန်ဇေးနီးယားနိုင်ငံမှာအဆင့်မြင့်နည်းပညာထည့်ထားတဲ့ကျော်ဘိုးအိတ်လွယ်တဲ့ကြွက်ကြီးတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်လေ့ကျင့်ပေးနေတဲ့အကြောင်းဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်နဲ့မတ်ခင်ဖြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံအနောက်ပိုင်းဘရက်ကဖီမြို့မှာဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ဝင်နိုင်တဲ့ကမ္ဘာအသေးဆုံးမြင်းပူလေးတစ်ကောင်အကြောင်းပြောပြပါမယ်။သူ့ရောပူမူကဲလို့နာမည်ပေးထားပြီးအမြင့်ကတော့တပည့်ခွဲကျော်လောက်ပဲရှိပါတယ်။စတန်လန်အမျိုးအစားဒီမြင်းပူလေးဟာအလေးချိန်89ပေါင်ပဲရှိတယ်လို့ပိုင်ရှင်ဖြစ်သူကာရိုလာဝီရမန်ကပြောပါတယ်။ဗြိတိန်နိုင်ငံကရှက်လန်မြင်းပူကလေးကလပ်ရဲ့အဆိုအရအသေးဆုံးရှက်လန်မြင်းပူကလေးတစ်ကောင်ရဲ့အလေးချိန်ဟာ264ပေါင်ရှိတယ်လို့ပြောပါတယ်။ဒီမြင်းပူလေးကိုတော့လွန်ခဲ့တဲ့နှစ်နှစ်လောက်ကစတင်မွေးခဲ့တာဖြစ်ပြီးပထမအချိန်စတိုင်းကလေးက18လက်မလောက်ပဲရှိခဲ့ပြီးအခုနှစ်နှစ်အထွေးမှလည်းတိတ်ကြီးမလာဘူးလို့ပိုင်ရှင်ဖြစ်သူဝီဒမန်ကပြောပါရယ်။သူငယ်ရင်းကလေးတွေရှိရာကြောင်းနဲ့တက်ကြီးဘိုးဘာရိတ်သားတွေကိုလည်းစိတ်အပန်းဖြေစရာတရိတ်ဆန်ကုထုံးပေးဖို့အတွက်ဒီမြင်းပူကလေးသွားရောက်လို့ရှိပါရယ်။ကမ္ဘာအသေးဆုံးမြင်းပူလေးစံချိန်ဝင်ဖို့အတွက်အသက်၄နှစ်ပြည့်တဲ့အထိဆောက်ရမှာဖြစ်ပြီးတော့နောက်လာမယ့်နှစ်ကြာရင်အသက်ပြည့်ဖို့ရှိပါရယ်။အခုလက်ရှိမှာတော့ဘွန်ဘဲဆိုတဲ့ပိုလန်နိုင်ငံကမြင်းကလေးကအမြင့်22လက်မနဲ့အသေးဆုံးစံချိန်တင်ထားပါရဲ့ရှင
်။တန်ဇေးနီးယားနိုင်ငံမှာအဆင့်မြင့်နည်းပညာထည့်ထားတဲ့ကျောဘိုးအိတ်လွယ်တဲ့ကြွက်ကြီးတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်လေ့ကျင့်ပေးနေပါတယ်။ Belgian အခြေစိုက်အကျိုးအမြတ်မရှာတဲ့ကုမ္ပဏီ Apopo ကလေ့ကျင့်ပေးနေတာဖြစ်ပြီးတော့ဒီကြွက်ကြီးတွေကိုကမ္ဘောဒီးယားနိုင်ငံမှာမြေမြုံမိုင်းရှာဖို့အတွက်လေ့ကျင့်ပေးပြီးဖြစ်ပါတယ်။ငလင်းလှုပ်သွားတဲ့ပုံပြင်ဆင်ထားတဲ့ဘေးဒုက္ခရောက်တဲ့နေရာမှာကြွက်တွေကိုလှုပ်ပြီးလူရှာခိုင်းတာမျိုးလေ့ကျင့်တာဖြစ်ပြီးတော့လူကိုတွေ့ပြီးဆိုရင်ကြောဘိုးအိမ်မှာတက်ဆင်ထားတဲ့ခလုတ်လေးကိုနှိပ်ပြီးအကြောင်းကြားတာမျိုးလုပ်တက်အောင်လည်းသင်ပေးထားပါတယ်။ဒီကြွက်ကြီးရဲ့ကြောဘိုးအိမ်မှာတော့ဗီဒီယိုကင်မရာစကားပြောလို့ရဖို့အတွက်မိုက်ခရိုဖုန်းနဲ့စပီကာကိုလည်းတက်ဆင်ထားပြီးတော့ဒီကြွက်ဘယ်ကိုသွားခဲ့တယ်လဲဆိုတဲ့နေရာကိုခြေရာခံနိုင်တဲ့ကိရိယာကိုလည်းတက်ဆင်ပေးထားပါတယ်။ဒီကြွက်ကြီးတွေရဲ့အရွယ်အစားနဲ့သွာလာနိုင်စွမ်းအရာလက်ရှိသုံးနေတဲ့ရှားဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးတည့်နိုင်ပြီးတော့ခွေးတွေလိုပဲလေ့ကျင့်ပေးနိုင်ပြီးအနံ့ခံကောင်းတယ်လို့သူတေတီအဖွဲ့ခေါင်းဆောင်ဒ ဒေါက်တာဒေါ်နန်ကင်းကပြောပါတယ်ဒီကြွက်ကြီးတွေဟာတခြားအိမ်မှာတွေ့ရတဲ့ကြွက်တွေလိုမဟုတ်ပဲအာဖရိကကြွက်ကြီးမျိုးတွေဖြစ်ပြီးအလေးချိန်3.3ပေါင်အထိရှိနိုင်တဲ့ကြွက်ကြီးမျိုးတွေဖြစ်ပါတယ်ဒီကြွက်ကြီးမျိုးတွေဟာတခြားကြွက်တွေထက်10နှစ်ကနေ10နှစ်အထိအသက်ရှည်နိုင်ပြီးတော့တစ်နှစ်၄ကျင့်အပြီးမှအချိန်အကြာကြီးသုံးနိုင်တယ်လို့ဒေါက်တာကင်းကပြောပါတယ်ခင်ဗျာ
ကျင်းနေငယ်ပါရီမြို့မှာတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေတဲ့ပထမဆုံးခေါင်းတလားတင်နေပြန်ရင်စပိန်တစည်းအကြောင်းဆက်ပြောပြပါမယ်။သူဘရာစာအိဇဘယ်ပလိုမရက်ကဖန်တီးခဲ့တာဖြစ်ပြီးတော့စာပနအခမ်းအနားတွေမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေဖို့အရည်ရွယ်ပါတယ်။ဒီလိုမျိုးစာပနလုပ်တဲ့သူနည်းပေမဲ့လို့လည်းတဖြည်းဖြည်းလူကြိုက်များလာပြီးစပိန်နဲ့ခေါင်းတလားတည်ယူတဲ့အခါပိုပြီးအေးအေးဆေးရှိတယ်လို့ပလိုမရက်ကပြောပါတယ်။ဒီလိုဝန်ဆောင်မှုမျိုးကဒိမဲနဲ့ဆွီဒင်နိုင်ငံမှာရှိနေပြီးတော့ပြည်သင့်နိုင်ငံအထက်ကတော့ပထမဦးဆုံးဖြစ်ပါတယ်။ပြည်သင့်နိုင်ငံရဲ့စီးကန်းတွေအရာလဲစပိန်နဲ့ခေါင်းတလားတင်တည်ယူဖို့ခွင့်ပြုချက်ရယူထားပြီးသားဖြစ်ပြီးအခုအချိန်မှာတော့အာမခံလုပ်ငန်းကခွင့်ပြုဖို့ပဲလိုတော့တယ်လို့ဖလိုမရက်ကပြောပါတယ်။ဖြတ်တန်းသွားလာသူတွေကတော့သူ့ရဲ့နေဘရင်စပိန်အနေအောင်ကိုစိတ်ဝင်စားလိုက်ကြည့်ကြပြီးတချို့ကလည်းစာပနမှာအဲ့ဒီနီးတော့သူတို့မတုံးချင်ကြဘူးလို့ပြောပါတယ်ရှင်။
အီတလီနိုင်ငံဒူစကန်နီမြို့မှာရောမခေတ်ကရေပူစမ်းရေချိုးကန်နေရာမှာနင်းမြုပ်နေပြီးတက်တန်းနှစ်2000ကျော်အခုအချိန်ထိအကောင်းတိုင်းရှိနေတဲ့ခြေရုပ်နှစ်ဒါဇင်ကျော်ကိုရှာဖွေတွေ့ရှိခဲ့ပါတယ်။ရှေးဟောင်းသူတေသနာပညာရှင်တွေကတော့အခုလိုတွေ့ရှိမှုကိုမကြုံစဘူးဖြစ်ရလို့သတ်မှတ်ခေါ်ဆိုကြပြီးတော့ရောမမြို့မြောက်ဖက်မိုင်းတရားအကွာကရှေးဟောင်းအပျက်စီးပုံတွေအကြားလွန်ခဲ့တဲ့3နှစ်လောက်ခရဲကတူးဖော်ရှာဖွေနေခဲ့တာပါ။ဒီရုပ်ထုတွေဟာBC 1ရာစုနဲ့2ရာစုအချိန်တွေကသုံးလုပ်ခဲ့တာဖြစ်တယ်လို့ဒီတူးဖော်ရေးလုပ်ငန်းကိုဦးဆောင်နေတဲ့ CNA မှာရှိတဲ့နိုင်ငံသားများအတွက်တက္ကသိုလ်ကလက်ထောက်ပါမောက်ခဂျေကိုဘိုတိုပိုလီကပြောပါတယ်။အီတလီအန်ဆာသတင်းဌာနရဲ့အဆိုအရလွန်ခဲ့တဲ့နှစ်2300လောက်တုန်းကဒီအယုတ်တွေကိုဖျားချောင်းလိုနေရာမျိုးမှာအလှပြတက်ဆင်ထားတာဖြစ်ပြီးတော့အခမ်းအနားတစ်မျိုးနဲ့ရေဘူးစမ်းအောက်ထဲမှာAD 1ရာစုလောက်ကနှိမ့်မြုပ်ခဲ့တာဖြစ်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီအယုတ်တွေကိုရွှေငွေကြေးဒင်းကားပြား6000နဲ့လဲဖုံးအုပ်ပြီးနှိမ့်မြုပ်ထားခဲ့တာပါ။ဒီရေပူစမ်းရဲ့ရေပူတွေကဒီအယုတ်တွေကိုနှိမ့်မြုပ်စင်ကပုံစံအတိုင်းမပြတ်မယွင်းမဲ့ရှိနေအောင်ထိမ့်သိမ့်ပေးထားနိုင်ခဲ့တယ်လို့လဲလက်ထောက်ပါမခတိုပိုလီကပြောပါတယ်။ဒီအယုတ်တွေဟာရွှေမြေတွေကိုမီးဖုတ်ထားတာမဟုတ်ပဲကြေးနဲ့သွန်းလုပ်ထားတာဟာထူးခြားတယ်လို့အီတလီရှေးဟောင်းကျွမ်းကျင်သူတဦးကလည်းပြောပါတယ်ဒီကြေးရုပ်တွေကိုပြန်လည်တန့်စင်ပြီးသွားရင်တော့ဆန်ကက်စီယာနိုဒီပဂန်နီမှာရှိတဲ့ပြားတိုက်အသေးတစ်ခုမှာပြသသွားမှာပါခင်ဗျာ
သူကြဆန်ပြသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့မက်ကင်ဖြူလေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုဥတ္တမောင်သန်းကတက်လက်ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရှစ်တောင်ရှာဒေသကိုစီးအိတ်တိုက်ပွဲအသစ်ရဲ့ရှေ့တန်းစစ်မျက်နှာအဖြစ်ခံမှာမဟုတ်ဘူးလို့အာဆီယံအလက်ကျဥက္ကဋ္ဌအသစ်အင်ဒိုနီးရှားသဘောက်ကကြေညာပြလိုက်ပါတယ်။အာဆီယံငြိမ်းချမ်းတဲ့ဒေသဖြစ်လာပါမယ်။ကမ္ဘာဒီငြိမ်းရေးအတွက်မိခိုအားထားရနေရာလည်းဖြစ်ရပါမယ်။နိုင်ငံတကာဥပဒေတွေကိုတသမာထဲဆွဲခံရပါမယ်။အင်အားကြီးအာဏာတည်းကိုကိုးစားပြုတာမျိုးမဖြစ်ရပါဘူး။လက်ရှိပထဝီနိုင်ငံရေးရဲ့အပြန်အလှန်တည်ရောက်အားတွေကိုကျွန်တော်တို့ဒေသတွေမှာစီးအိတ်တိုက်ပွဲအသွင်တရအဖြစ်ပြောင်းသွားမှာကိုအာဆီယံကအဖြစ်မခံသင့်ဘူးလို့အင်ဒိုနီးရှားသမ္မတကပြောသားသွားခဲ့ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မနေ့ကဖနွန်ပင်မြို့မှာတွေ့ဆုံကြတော့မှအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးသဘောတူညီချက်900ကိုအကောင့်ထဲဖော်ရမှာအမေရိကန်ကပူးပေါင်းဆောင်ရွက်မယ်လို့ပြောကြားလိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားရေးကိုအမေရိကန်မူဝါဒကစုပ်ကိုင်ထားစေဖြစ်တဲ့ကြောင်းသမ္မတကပြောဆိုသွားခဲ့ပါတယ်မြန်မာစစ်ကောင်စီကသဘောတူညီချက်9ကိုအကောင့်ထဲပေါ်ပြီးနိုင်ငံရေးကျင်းသားတွေကိုလွှတ်ရမယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ
်။သတင်းချင်းချုပ်ကိုဥတ္တမောင်သန်းညင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုက9စံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Channel နဲ့ TN1 လို့ဖြစ်ပါတယ်။ VOA American အတန်ရဲ့တင်းငွေနေညပိုင်းမြန်မာဘာသာစီစဉ်တွေကို9နိုင်ကနေ10နိုင်အထိလိုင်းလိုမီတာ1925 30နဲ့လိုင်းလိုမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ဒီကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဘောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်မယ့်ညတညဖြစ်ပါစေဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.